Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်စာရင်2023ခုနှစ်အောက်တိုဘာလ14ရက်စနေနေ့မနက်ခင်းအစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ2450 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
စမင်းရှိတက်နေတဲ့ဂါဇာကမ်းမြောင်ဒေသမှာရဲသားပြည်သူတွေတန်းတဲ့ချီကို24နာရီအတွင်းဒေသတွင်းကထွက်ခွာဖို့အစ္စရေးစစ်တပ်ကတောက်ကြနေကြတဲ့တည်ထားပါတယ်လင်းငယ်ရီအပါဝင်လူ30နီးပါးသေဆုံးခဲ့ရတဲ့ကချင်စစ်ဘေးရှောင်စခန်းကိုစစ်ကောင်စီတိုက်ခိုက်မှုဟာရာဇဝတ်မှုမရောက်နိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့ဇလဗန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါတို့မြန်မာနိုင်ငံကိုပူးတွဲတောက်ရောက်ဖို့သဘောတူထားတဲ့အကြောင်းကမ္ဘောဒီးယားပြည်သူ့ပါတီကထုတ်ပြန်ပါတယ်။
အခုလိုထိတ်တန့်ရောက်တဲ့နေ့အပြင်ပြည်ပကကြောင့်မြန်မာနိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ IDP တွေနှစ်သန်းနီးပါးရှိလာနေပြီလို့ UNOCHA ကပြောကြားလိုက်တဲ့အကြောင်းနဲ့အစ္စရေးဂါဇာနောက်ဆုံးအခြေအနေတွေဂါဇာစီရေးပေါ်မှာအက်ဒီတာနဲ့ဆွေးနွေးသုံးသပ်ချက်တွေကိုလည်းတင်ဆက်ပေးဖို့မှာပါနောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုကိုငင်းညမ်းအေးကပြောပြသွားမှာဖြစ်ပါလေဗျာ
ဂါဇာကမ်းမြောင်ဒေသမြောက်ဖက်ချမ်းမှနေထိုင်သူတန်းကျော်လုံးဟာတောင်ဘက်ပိုင်းကို24နာရီတွင်ထွက်သွားကြဖို့အစ္စရေးကာဝေးဌာနကကြေညာထားတာကိုလစ်လျှူဖို့ဟာမတ်စ်ကအရက်သားတွေကိုပြောလိုက်ပါတယ်လူအမျိုးများကိုအချိန်တိုအတွင်းမှာပြောင်းရွှေ့ဖို့ကမဖြစ်နိုင်ကြောင်းကုလသမဂ္ဂကအစ္စရေးကိုပြန်လည်တောင်းဆိုနေချိန်မှာပဲဟာမတ်စ်ကအခုလိုပြောတာပါပါလက်စတိုင်းနိုင်ငံဆိုင်ရာ UN သံမတ်ကြီးရီယက်မန်ဆော့ကတော့အစ္စရေးရဲ့အမိန့်ဟာထွက်ပြေးဖို့နေရာမရှိနေတဲ့ပါလက်စတိုင်းတွေကိုလူမျိုးတုံးတုတ်တင်ရှင်လင်းဖြစ်တယ်လို့တောက်ကြနေကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့တရက်တွင်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အစ္စရေးနဲ့နိုင်ငံခြားသားတစ်စက္ကန့်73ဦးသေဆုံးခဲ့ကြောင်းလည်းဟာမတ်ဘက်ကတောက်ကြနေကသတင်းထုတ်ပြန်ထားပါတယ်။ဒီပြိုင်ထဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဂျော်ဒန်ပြည်အဗ်ဒူလာပါလက်စတိုင်းသမ္မတမာမူဒ်အဗတ်စ်တို့နဲ့ဂျော်ဒန်မှာတောက်ကြနေကတွေ့ဆုံခဲ့ကြပါတယ်။ဒါ့အပြင်အမေရိကန်ကာဝေးရေးဝန်ကြီးလွိုက်အော့စတန်ကလည်းအစ္စရေးအစိုးရထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အစ္စရေးဟာမတ်စ်ပွဲတွေစတင်ပြီးဂါဇာမှာလူ 3,400 အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီလို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဟာမတ်စ်ရဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းလူ 1,800 သေဆုံးခဲ့ကြောင်းအစ္စရေးဘက်ကကြေညာထားပြီးအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုတွေကြောင်းပါလက်စတိုင်းဘက်ကတော့လူ 1,500 ထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။အစ္စရေးရဲ့ဟာမတ်စ်ပလီပခါတွေအတွင်းတိုက်ခိုက်မှုတစ်ခုကြောင်းလေဗနွန်တောင်ပိုင်းမှာသတင်းပို့နေတဲ့ရိုက်တာသတင်းတောက်တယောက်သေဆုံးခဲ့ပြီးရိုက်တာကနောက်ထပ်သတင်းတောက်2ယောက်အပါအဝင်တခြားလူအများပြားလည်းဒဏ်ရာရရှိခဲ့တယ်လို့ရိုက်တာသတင်းဌာနရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုတောက်ကြနေမှာပြောပါတယ်ဗီဒီယိုရိုက်ကူးသူ SM Abdullah တတ်ခံရတဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်တွေအရေးကြီးရှာဖွေနေတယ်လို့ဒေတာအာနာပိုင်းတွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့ဆိုပါတယ်လေဗနွန်တောင်ပိုင်းမှာရိုက်တာသတင်းအဖွဲ့ကဒဏ်ရာရိုက်ကူးမှုတစ်ခုလုပ်နေတော့မှာတိုက်ခိုက်မှုကြုံရတာပါဒဏ်ရာထုတ်လွှင့်မှုကိုတော့တိုက်ခိုက်ခံအပြီးမှာပြန်လည်ဖြုတ်ချလိုက်ပါတယ်တိုက်ခိုက်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ Hamas ရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ Israel စစ်တပ်က Lebanon နယ်စပ်မှာတိုက်ခိုက်မှုတွေလုပ်နေတာပါ။ကုလသမဂ္ဂဆိုင်ရာ Israel သမ္မတကြီး Gilad Arden ကတော့ Reuters သတင်းတောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုသိရှိထားပြီး Israel အနေနဲ့ရပ်သားထိခိုက်သေဆုံးထိခိုက်မှုတတ်နိုင်သမျှနည်းအောင်အမြဲစူးစမ်းမှာဖြစ်ကြောင်းသောက်ကြနေကပြောပါတယ်။ Israel တပ်ဖွဲ့ဝင်အနေနဲ့သတင်းလုံနေတဲ့သတင်းတောက်တယောက်ကိုပြစ်ခတ်တပ်ဖြတ်တာတွေလုံးမမဟုတ်ကြောင်းပြောပါတယ်။ဒါပေမဲ့စစ်ဖြစ်နေတဲ့အချိန်ဒီမှာဘာမဆိုဖြစ်သွားနိုင်ပြီးဒီအတွက်နောင်တရစင်မကောင်းဖြစ်ကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်ဆိုပါတယ်အခုဖြစ်စနေပတ်သက်လို့ဘာဖြစ်ခဲ့လဲဆိုတာသတင်းထုတ်ပြန်ဖို့တော့စောလွန်သေးတယ်လို့အစ္စရေးသံမတ်ကြီးကပြောပါတယ်တရုတ်နိုင်ငံဘေကျင်းမြို့ကအစ္စရေးတိုင်ရုံမှာအလုပ်လုပ်နေတဲ့အသက်50အရွယ်အစ္စရေးမျိုးသားတူဟာတောက်ကြနေကဈေးဝယ်စင်တာတစ်ခုရှိမှာဓာတ်နဲ့ထိုးခံခဲ့ရတယ်လို့တရုတ်ရဲနဲ့အစ္စရေးအစိုးရတို့ကသတင်းထုတ်ပြန်ပါတယ်တန်မြတ်ရှိသူအသက်53နှစ်အရွယ်နိုင်ငံသားအမျိုးသားကိုတရုတ်ရဲကဖမ်းထားပါတယ်ဓာတ်ထုတ်မှုအကြောင်းရင်းကိုတော့မသိရသေးပါဘူး။ဓာတ်ထုတ်ခံရတဲ့တန်ယုံဝန်ထမ်းကိုစေရုံပို့ထားပြီးစိုးရိမ်စရာအခြေအနေမရှိဘူးလို့ Israel အစိုးရကသတင်းထုတ်ပြန်ပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖို့ပြောဆိုတာမရှိပါဘူး။ Social Media မှာလွှင့်တင်ထားတဲ့ဗီဒီယိုထဲမှာတော့အမျိုးသားတူကခြားမျိုးသားတူကိုဓာတ်နဲ့အချင်းချင်းထိုးနေတာကိုတွေ့ရပြီးလမ်းဘေးလူသွားစင်းကြံပေါ်မှာလည်းသွေးတွေစွန့်ထနေတာကိုတွေ့ရပါတယ်။အရင်ပတ်စနေနေ့က Israel တောင်ပိုင်းကို Hamas ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီး Israel ရဲ့လက်တုံပြန်တဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့် Kabadwama, Muslimiga Tokjani, Wibu suit down where Abima, Lamor Twet, Sanda, Topo Abima, Gulu, Datomu, Pibwagan, and Pibare. Dabye is written down Mango, Hamas Pue, way out Takamune Batade, Dio Nanga, Chinya Chepo, Israel Suera, we went Nijing Pibare.
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ
Kachin Kayo, Tanacho Shia, Liza Muni, Molanket, Sichon's Kango, Pigate Lenan in Yaga, Sikonsi, Tepeka, Taikai Mujang, Glee Power, Lutons and Iba, the Song Yere Pissinga, Sis Yazwim, Yau Chang, Trenjan Duria, Lila Jen, Yemen Tatidu, Gugabi, Amnesty International, PB Saya Lunye, Chandagwe, Pega, Ottawa Satoyaniga, Sia Gandraza, Tupianibari, Ottawa Guyani, Yas Satanai, Guelama, Dion Neza, Niga, Erisichon's Kama, But my pintane bony long quagabi, any not Ninaga, Sikonsi, Tescan Rigani. What are in a set I pick Kerilu, Yemen Tadu, we got Piojo, Amnesty International, seeing Kazama, Popia Tavare. Sikonsi Bagati, Dekamugun, Yinsubi, Ammonium Nitrate, Sham, Tulongo, Pokweralu, Ottawa Setegat, Topian, Kabime, Deepakwemua, Sham Tulonga, Nia, Pinine, Mapinine, Pomajin, Dola Shinia, Niama, Pokwera, Pidabi, a chinkai, Dekai Kerry, Lekanari, Duyalu. Amnesty International, Lenda Junction Duga, Piovare. Takai Mu Pi, Dabone, Video Rego, Tese, Lila Gayama, Pokemu Yitku Jow, Aninaga, Pia Jow, Glimuju, Sardin Jown, and Name Yapia Bawen, Song, Dazen Chi, Piava Whip, Pucha, Piacigabi, Milo, Junget, Tautari, Duyalu Suare, Pompa, Gwemu Jow, Picket, Jank Jen, USANE, Piacirigo, Lila Gabi Nama, Dagasikonsi, Sita, Don Puli Shide, Lijongani, Picanine, Chimare, Pientane, Bomu Sane, Kangi Nilu. Amnesty International ga pyo ba de. Cambodia Winji Chow Hong Honsan ne Japan nangan Nippon Foundation Okra Sasa Kawaro ha Myanmar nangan go pu twae la yaw le pat pho tbo tu tha chaung. Honsan ye Cambodia Pitu Party ga pi ga de October 17 ga tadin thop pyan khe ba de. Cambodia go a le yaw ni de Sasa Kawa ne Honsan lo twae song bi ai lo tbo tu nyi mu yashi khe da ba. Myanmar nangan chin ni to tet sin ne choban a thop mu rine sait saw mu de go na phet sa long ga swe nwe khe ja de lo so ba de. Tapi memang mungkin aku perlu tua mula sura ura nafas lama macam ni awal. Kamodia, mungkin aku lupa jengah peribkar ini senyap tu kat cungtui ke ya cungne. Ini tuai cungu shubi. Memang sih ma tika niya kuni pebo sasa kawa honsangu piokerelu. Kamodia kal lari tu ni ma pobya wale. Turun utui sewa ma memang ye kisah tu honsangu coba atomune senyap kauneku sasa kawa lene cicu kebi. Kamoria nengengu sebete nengen cinya ni. Yang ni tu tete nengen piku tuin piang bekerde honsangu. Kongsong Kemugule, Chichuke, Suare, Manis Sanwai Larunga, Asian Lecha Okra, Utaje, Cambodia, Winicho, Pier, Honsan Usaubi, Mimau, Tuagere, Kuzle, Pueha, Sana then Kongsong and Epidoma Minute, Dia Lizaja, Twiston Gabi, Yenya Lungazan in the Patatu, Suinu Kecharelu, Edungatan, Topian Kebare, Eddie Kiz and Bima, Asian, Tooth Tantamangale, Mimau, Natown, Sent Kune, Malane, Son Larima, Natching Layo Kebi, Dawsansuji Pawe, Nanga, Jindari, Alon Flopibu, Joban Kebubime, မအောင်မမြင်ဖြစ်ခဲ့ရပါတယ်။မြန်မာနိုင်ငံရှမ်ပီနယ်မြောက်ပိုင်းမှာအခြေစိုက်ပြီးတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့စစ်သွေးနဲ့အွန်လိုင်းလိမ်လည်မှုရာဇဝတ်ကိုင်းရဲ့အဓိကခေါင်းဆောင်နှစ်ဦးကိုဖမ်းဆီးနိုင်ရတဲ့တရုတ်ရဲတပ်ဖွဲ့ကတရုတ်ယွမ်ငွေတသိန်းကနေ၅သိန်းထိချိမှတ်မယ်လို့အောက်တိုဘာ၁၀ရက်စနေ့ရက်ကကြေညာလိုက်ပါတယ်။တရုတ်နိုင်ငံကူမင်းမျိုးနဲ့ ရေးသားကြပေမဲ့တိကျအတည်မပြုနိုင်ပါဘူး။သူတို့အတရုတ်နိုင်ငံသားတွေကိုအတူရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လှည့်စားပြီးတရုတ်နိုင်ငံတောင်ကလူမျိုးဆိုင်ရာထိခိုက်နှိမ့်နှံ့နာမှုတွေဖြစ်စေခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုရသူတို့နှုံးနဲ့ပတ်သက်တဲ့ရာဇဝတ်မှုတပ်တွေအထောက်အထားတွေခိုင်ခိုင်မာမာရထားတယ်လို့လည်းဆိုပါတယ်။သူတို့နှုံးကိုဖမ်းဆီးနိုင်ရဲ့အကူအညီပေးကြဖို့ရဲတပ်ဖွဲ့ကတောင်းဆိုထားပါတယ်။နေဆက်ဖြတ်ကျော်စိုက်ဘာရာဇဝတ်မှုတွေဆက်သွယ်ရေးလိမ်လည်မှုနဲ့အွန်လိုင်းလောင်းကစားရာဇဝတ်မှုတွေကိုတိုက်ဖြတ်ရေးအတွက်တရုတ်ထိုင်းမြန်မာနဲ့လာအိုရဲတပ်ဖွဲ့တွေနဲ့အထူးပူးတွဲစစ်ဆေးတွေစတင်လှုပ်ဆောင်နေကြောင်းလဲတရုတ်မီဒီယာတွေမှာဖော်ပြပါတယ်။ လောလောဆယ်မြန်မာပြည်ကနေစိုက်ပါရာဇဝတ်မှုဆက်ဆက်တန်တရားရှိသူစုပေါင်း906ဦးကိုအုပ်စု3ခုနဲ့တရုတ်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးအပ်ခဲ့ကြောင်းတရုတ်အစိုးရပိုင်စင်ဝါသတင်းအေဂျင်စီကပြောပါတယ်
စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ညမ်းအေးကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်စိတ်ဝင်စားဖွယ်ရာပြည်တွင်းသတင်းပေးပို့ချက်တွေအစ္စရေးအရေးနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဦးဆုံးပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအခြေအနေကိုတင်ပြခြင်းပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝမ်းမှာနေရဲဆွန့်ခွာထွက်ပြေးရသူပေါင်း2,000+ရှိလာနေပါပြီ။ဆစ်ဆောင်သူတွေဟာအချိန်ကာလကြာလာတဲ့အမျှအကူအညီတွေလိုအပ်နေပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတာရဲ့စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ကြောင်းထိုးတာတွေကြောင့်နေရက်မပြန်နိုင်ပဲဖြစ်နေကြတာပါဒီအကြောင်းပြည်တွင်းကသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြมาဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံတဝမ်းမှာပြည်တွင်းနေရက်ဆွန့်ခွာသူဥယျာဉ်2,000+ရှိလာပြီလို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကထုတ်ပြန်ထားပါတယ်အဲ့ဒီတွေက1,800,000ဝန်းကျင်ဟာစစ်အာဏာသိမ်းပြီးနောက်ပြည်တွင်းနဲ့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအတွက်ဖြစ်ပါတယ်တိုက်ပွဲတွေကြောင့်ကြားပြည်နယ်အထူးသဖြင့်ဖရူဆိုမြို့နယ်မှာဆိုရင်ဒေသခံအတော်များများထွက်ပြေးတိမ်းရှောင်နေရပြီးသူတို့အတွက်အမိုးအကာစားနပ်ရိက္ခာနဲ့အခြားသောအခြေခံပစ္စည်းတွေအရေးပေါ်လိုအပ်နေတယ်လို့ UNOCHA ကဆိုပါတယ်။ကြားပြည်နယ်ဒေသအခေါ်ကင်းနီပြည်စစ်ဘေးရှောင်ကူညီဆောင်ရှောက်ရေးကွန်ရက်တာဝန်ခံကတော့သူတို့ဒေသရင်းကဆက်ဆောင်သူတွေဟာလမ်းပိတ်ဆို့မှုတွေကြောင့်စားနပ်ရိက္ခာလိုအပ်တာအပြင်ယာတီတုပ်ကွေးနဲ့တွေးလုံတုပ်ကွေးအဖြစ်များတဲ့အတွက်ဆေးဝါးအကူအညီတွေပါလိုအပ်နေတယ်လို့ပြောပါတယ်။
စီမေရှင်ရေကတနေရနဲ့တနေရပေါ့စကန်တစ်ခုနဲ့တစ်ခုတရွာနဲ့တရွာကလိုအပ်ချက်တွေကမတူညီကြဘူးပေါ့နော်တခြားတော်မြုပ်နေတော့ကျွန်တော်တို့ကလက်လာမမီတဲ့မြုပ်နေရှိတယ်ပေါ့နော်အချက်လဲလဲကျွန်တော်တို့ဒီဖက်မှာလက်လာအများကြီးမရတော့ဟိုအမျိုးတော့မသိပေါ့နော်ဥမာဖာဆောင်တို့ဟိုရှာတော်တို့ဟိုဒီတခြားတော်မြုပ်နေတွေကလမ်းပိတ်ဆို့လို့ပစ္စည်းတွေပြလာတဲ့ဟာချင်းနေမျိုးတွေရှိတယ်ဆိုရဲတတိယတော့ကျွန်တော်တို့ကြားရတယ်ပေါ့နော
်ကြားပြည်နယ်ကအဓိကလမ်းတွေကိုပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကစပြီးစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ရှမ်းကြားနယ်စပ်တလျှောက်မှာရှိတဲ့ GRA ကဒေသခံတွေဟာလူမှုကေဆယ်ရေးပစ္စည်းပြက်လက်နေကြသလိုလူသားချင်းစာနာမှုအကူအညီလည်းမရပဲဖြစ်နေတာပါတိုက်ပွဲတွေမပြတ်ဖြစ်ပွားနေတာကြောင့်အသွာအလာမလုံနိုင်ကြသလိုနှစ်ဖက်တိုက်ပွဲမရှိတဲ့အခါမျိုးမှာလည်းရွာတွေတဲကိုစစ်ကောင်စီရဲ့စစ်ကြောင်းထိုးဝင်ရောက်မှုတွေကြောင့်ကိုရွယ်ကိုရွာမှာမနေရဲကြပဲထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာရီတိုင်းရေပြူမြို့နယ်မှာဆိုရင်လည်းစစ်ကောင်စီကရွာတွေထဲစစ်ကြောင်းထိုးတာတလာနီးပါးရှိလာပြီးဒေသခံရွာသားတွေလည်းအိမ်မပြန်ရဲဖြစ်နေတယ်လို့ဒေသခံသူကပြောပါတယ်
။ဟုတ်ရေပြူဘက်ကစစ်ကြောင်းထိုးလို့ရှိတော့သူကတလာလုံးနီးပါးရှိသွားရတယ်။အဲ့ဒါကိုတစ်ဖက်တစ်ဖက်လာလိုက်သွားလိုက်နဲ့ထိုးနေတာအခုကခုချိန်ကြီးတော့မပြောလှုပ်ရှားနေတယ်လေ။ဒီတဲ့တွေတို့ကအင်အားသုံးပြီးရဲ့ခါကြတော့တို့ကိုယ်နေရကိုအောင်တို့တို့ကြောင်ဖုံးမဲ့ပုံစံရှိတယ်ဗ
ျမြန်မာနိုင်ငံတနင်္လာရီတိုင်းနဲ့ကြားပြည်နယ်တွေမှာတော့မကကရင်ပြည်နယ်ရှမ်းနဲ့ချင်းပြည်နယ်တွေအပြင်စကိုင်းတိုင်းထဲမှာလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းရေးတွေကြောင့်တချို့ဆိုရွာလုံးကျွတ်အိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတာလည်းရှိပါတယ် UNOCHA ရဲ့အခုနောက်ဆုံးထုတ်ပြန်တဲ့စာရင်းမှာတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလ26ရက်ကနေအောက်တိုဘာ1ရက်နေ့အထိလက်နက်ကင်တိုက်ပွဲတွေကြောင့်နိုင်ငံတော်ဝန်မှာလူပေါင်း 18,000 နီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပြီးနေရဲဆွန့်ခွာထွက်ပြေးကြရတယ်လို့ဖော်ပြထားပါတယ်။ဒီအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေအပါအဝင်2023ခုနှစ်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီမှုအစီအစဉ်အတွက်ကုလသမဂ္ဂကတောင်းခံထားတဲ့ရမုံငွေကလည်းအခုချိန်ထိ28ရာခိုင်နှုန်းသာရရှိသေးတာကြောင့်အကူအညီတွေပေးကြဖို့လည်းတန်ကြားထားတာဖြစ်ပါတယ်ခင်ဗျာ။
ဒါတော့ဒီပြည်တွင်းမှာဒီစစ်ကောင်စီတပ်ရဲ့ထိုးစစ်တွေရွာတွေကိုမီးရှို့ဖျက်ဆီးတာတွေဒီလိုအခြေအနေတွေမှာဒီဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြန်လည်တိုက်ခိုက်တာတွေဖြစ်ပေါ်လာပြီးတော့အဲ့ဒီဒေသမှာနေထိုင်ကြတဲ့ပြည်သူလူထုကလည်းဒီအရေးမှာထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေမှာလူ200,000ကျော်နီးပါးလောက်ရှိလာပြီလို့ UN ဘက်ကနေထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတော့ပါခင်ဗျာအခုတခါတော့ဒီကဘာပေါ်မှာနောက်ဆုံးလူစိတ်ဝင်စားနေတဲ့ဂါဇာဘက်ကအခြေအနေကိုကြည့်အောင်ပါဂါဇာကမ်းမြောင်ဒေသကိုအစ္စရေးကဇက်တိုက်တိုက်ခိုက်နေတာကြောင့်ဒီဒေသတော်ဝင်နေထိုင်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေရပါတယ်ဖမ်းဆီးခံထားရတဲ့တရားခံတွေအတွက်သူတို့မိသားစုဝင်တွေကစိုးရိမ်နေတာတွေတိုးလာနေသလိုနှစ်ဖက်ဆိုးရွားတဲ့ပြည်ပခန့်ဖြစ်လာနေတဲ့အပေါ်အစ္စရေးပြည်သူတွေပူပန်နေကြတာပါ VOA သတင်းတောက်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုစံကျော်ပြောပြမှာဖြစ်ပါတယ်ဗျာ
ကာဇာကမ်းမြောင်ဒီတဝိုင်းနေထိုင်ကြတဲ့အစ္စရေးလူမျိုးတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးပြီးအစ္စရေးကလက်နက်ကြီးတွေနဲ့နေရောညပါပစ်ခတ်နေတဲ့ဒီဒေသထဲပါလက်စတိုင်းနှစ်သန်းကျော်လောက်ပိတ်မိနေတာပါတချိန်တည်းမှာပဲကာဇာမှာရှိတဲ့အစ္စရေးတစားခံ150လောက်ကိုကယ်မထုတ်နိုင်ပါဘူးမိသားစုဝင်တွေကစိုးရိမ်နေကြပါတယ
်ဘယ်လိုအဆုံးသတ်မယ်ဆိုတာမသိပေမဲ့ပြောစရာအဆုံးသတ်တော့ဖြစ်မလာနိုင်ပါဘူးဘသူအတွက်မှပြောစရာအဆုံးသတ်ဖြစ်မှာမဟုတ်ဘူ
းဂါဇာမှာရှိနေတဲ့အရက်သားတွေအနေနဲ့ပြင်ပနဲ့အဆက်အသွယ်ပြတ်နေပြီးလျှက်စင်ပြီးရေနဲ့အစားအစာတွေပြတ်တောက်နေပြီလို့ဒေသတွင်းလူသားချင်းစာနာထောက်ထားမှုအဖွဲ့တွေကပြောပါတယ်အခြေအနေတွေပေါ်စိုးရိမ်နေတဲ့အစ္စရေးအများစုကပါလက်စတိုင်းတွေကိုပြစ်တင်တယ်လို့ဘယ်တော့မှမဖြစ်ရှင်းနိုင်တဲ့ပဋိပက္ခအဖြစ်ပြောဆိုကြပါတယ်ပြီးခဲ့တဲ့သတင်းပတ်ကုံစနေနေ့ကဟာမက်စ်စစ်သွေးကြအဖွဲ့တိုက်ခိုက်မှုကြောင့်နှစ်ဖက်အရက်သားရာနဲ့ချီတိုက်ဆုံးခဲ့ရပြီးဒဏ်ရာသူထောင်ချီရှိပါတယ်ပြက်စီးတွေလည်းလမ်းတွေပေါ်ရှိနေသေးတာပါမကြခင်မှာပိုလို့တောင်ပြင်းထန်လာနိုင်တဲ့အခြေအနေတွေအတွက်အစ္စရေးကသူ့ရဲ့တပ်တွေကိုတပ်ဖြန့်ထားပါတယ်ဂါဇာကနေတိတ်မွေးတဲ့ဂျေရုဆလင်မှာလည်းဒေသခံတွေစိုးရိမ်မှုတွေမြင့်တက်နေတာပါစိုးရိမ်ပူပန်မှုတွေနဲ့အတူလုံခြုံရေးစွန့်အားမြင့်မားတယ်လို့သိထားကြတဲ့သူတို့အစိုးရကပြည်သူတွေကိုအကာအကွယ်မပေးနိုင်တဲ့အပေါ်အစ္စရေးပြည်သူတွေဒေါသထွက်နေကြပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီဂါဇာအရေးနဲ့ပတ်သက်ပြီးတော့ပဲဆွေးနွေးကန်တစ်ခုကိုတင်ပြခြင်းပါတယ်ဂါဇာကမ်းမြောင်ဒေသမှာ Hamas အဖွဲ့ရဲ့တိုက်ခိုက်မှုကိုအစ္စရေးဘက်ကလည်းလက်တုပ်ပြန်တိုက်ခိုက်တာနဲ့အမျှစီမီးအချိန်ကတက်လာနေပြီးတော့ထောင်ထဲချရဲ့လူတွေတေဆုံးရသလိုအိုးအိမ်ဆုံးကွာထွက်ပြေးရသူတွေကလည်းတိတ်နေချီရှိလာနေပါပြီဂါဇာဟာမတ်စ်ပြစ်မှတ်တွေကိုအကြီးအကျယ်ထိုးစစ်ဆင်ဖို့ရှိနေတာကြောင့်ဂါဇာမြောက်ပိုင်းကအရသာပြည်သူတသန်းကျော်ဘေးလွတ်ရာကိုထွက်ခွာကြဖို့အစ္စရေးကသတိပေးထားပါတယ်စစ်ရှိန်မြင့်နေတဲ့ဂါဇာဒေသကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး VOA Editor ဦးကျော်စံသာကိုမက်ခင်ဖြူတွေက Zoom ကနေတဆင့်မေးမြန်းထားပါတယ်ဗျာ
ဦးကျော်စံသာရေအခုကျွန်တော်တို့သိတဲ့အတိုင်းပဲဒီအစ္စရေးနဲ့ပါလက်စတိုင်းဒီဂါဇာမှာဖြစ်နေတဲ့ပြည်ပခန့်တွေကတော့အခုဆိုအတော်ပြင်းထန်နေတာပေါ့နော်ဒါဆိုရင်အခုတပတ်ရှိပြီဆိုတော့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေဖြစ်နေလဲဆိုတာဗာမင်းပြောပြနိုင်မလဲရှင
်နောက်ဆုံးအခြေအနေကတော့တိုက်ပွဲကပြင်းထန်နေတော့လို့ပြောမှာပါဂါဇာမှာတကယ်တော့ဟာမတ်ရှေကအစ္စရေးကိုအောက်တိုဘာ9ရက်ကရုတ်တရက်ဝင်တိုက်ခဲ့တော့အဲ့မှာစုစုပေါင်းသင်းအရာကြည့်မယ်ဆိုလူပေါင်း1300လောက်ဖြေတယ်1150လောက်ကိုသူကဒဇာကန်ဖြစ်ဖမ်းသွားခဲ့တယ်သူတို့လွတ်မလာသေးဘူးအဲ့ဆိုသူတို့အတွက်အများကြီးဆွေးနွေးရရှိတယ်သူတို့ဒုတိယဝင်တိုက်ခဲ့တဲ့အစ္စရေးကအရန်အထိနာတယ်ဆိုတော့အခုအစ္စရေးကတော့ပြန်ပြီးတော့တုံ့ပြန်ပြီးတော့တိုက်ခိုက်နေတာလောလောဆယ်မှာတော့ဂါဇာဘက်မှာ1800လောက်ဈေးပြီးဆိုပြီးတော့သတင်းတွေသိရပါတယ်ဆိုတော့ဂျေရိုဒီလျှက်စစ်စွန်းအင်ဒိုဘာရုံကိုအစ္စရေးကဂါဇာကိုထောက်ပံ့ပေးထားတာဂါဇာကတော့အများနဲ့ channel wind up ထားတယ်ဆိုတော့အခုအဲ့ဒီဟာတွေလည်းဖြတ်တောက်ထားတယ်ဆိုတော့အစ္စရေးပထမတုန်းဆိုတော့သူတို့စီကဖန်တော်ရဲ့ဒဇာဂွန်နဲ့ဖလုတ်ပေးမှဒါတွေရေးပြန်ပေးမယ်လို့ပြောထားတယ်အခုနောက်ဆုံးတောင်ဆူလာကတော့ကြားတဲ့အတိုင်းပါပဲပါလက်စတိုင်းတွေသမထားတဲ့ဂါဇာကမ်းမြောင်ဒေသလေးမှာမြောက်ပိုင်းဒေသကလူတွေတောင်ပိုင်းကိုဆုတ်ခွာကြဆိုပြီးတော့လူပေါင်းတသန်းကျော်လောက်ကိုအဲ့လိုဆုတ်ခိုင်းထားပါတယ်ဆိုတော့နိုင်ငံတကာကဒါသိမဖြစ်နိုင်ဘူးဘာညာဆိုပြောနေကြတယ်ဆိုတော့တိုက်ပွဲကတော့အစ္စရေးရဲ့လက်တွန့်ပြန်ပြီးတော့လုပ်နေတာကတော့ဆက်လက်ပြီးတော့ဖြစ်နေစေလို့ပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့လက်တွန့်ပြန်တယ်ဆိုတာတကယ်ရောဒီအစ္စရေးအနေနဲ့ကဒါလက်တွန့်ပြန်တာတတ်တတ်ပဲလားတခြားဘာရည်ရွယ်ချက်တွေရောရှိနိုင်မလဲရှင်
သူတို့အဓိကရည်ရွယ်ချက်ကတော့ဒီမှာဟာမတ်စ်ကိုလုံးဝအမြစ်ပြုတ်အောင်ဖျက်ရှားပြစ်ဖို့စုစင်ပြစ်ဖို့ဆိုရည်ရွယ်ချက်ဖြစ်ပါတယ်အဓိကကတော့ဆိုတော့ဒီမှာဂါဇာမှာနေတာကဟာမတ်စ်မှာပါတဲ့တာမန်ပါလက်စတိုင်းပြည်သူတွေကို ထိခိုက်တယ်အဲ့ဒီဟာကိုသူကမဖြစ်စေချင်ဘူးနိုင်ငံသားအားလည်းကန့်ကွက်တယ်ဆိုတော့သူကအဲ့ဒါကြောင့်ပြည်သူတွေဟာအရသားတွေကဖယ်ပေးရပါလို့သူတို့ပြောပါတယ်။ဘာကြောင့်ဖယ်ဖို့လိုသလဲဆိုရင်ဟာမတ်စ်တွေရဲ့တကယ်လှုပ်ရှားတာကဂါဇာတမ်းမြောင်နေတဲ့တိုက်ခန်းတွေမဟုတ်ဘဲနဲ့အဲ့ဒါမြေအောက်မှာသူတို့တန်နယ်တွေဥမင်းတူရလှုပ်ရှားရတာဖြစ်ပါတယ်။ဂါဇာတမ်းမြောင်နေတဲ့အနေနဲ့လည်းပဲလုံးဝခြံစည်းကပ်ပိတ်ဆို့ခံထားရတော့အဲ့ဒီကလူငယ်တွေကလည်းပဲအောက်ကတန်နယ်ဖောက်ပြီးတော့ခြံစည်းကိုဟိုဘက်တွေကဖောက်ထွက်ပြီးတော့သူတို့လှုပ်ရှားရတာအများကြီးရှိသွားတယ်။ဆိုတော့ဒီပါလက်စတိုင်းပြည်သူတွေကိုအဲ့ဒီကဖဲပြီးတော့မှဟာမတ်စ်ကိုမြေအောက်ကိုဝင်လို့ရမှာပေါ့သူတို့အဲ့ဒီပါလက်စတိုင်းဒေသပြည်သူကလည်းပြစ်သိပ်ပြီးတော့တိုက်ခန်းနေတဲ့နေရာဆိုတော့ဒီအဆောက်အဦတွေဖြိုပြီးတော့မြေအောက်ကိုဝင်ဖို့အဓိကဖြစ်ပါတယ်ဆိုတော့ဒီရွေကျန်တဲ့သူတို့ကတော့ဆုတ်ဖော်မှုခိုင်းနေတာဖြစ်တယ်လို့သိရပါတယ်
ဆိုတော့ဥကြဇာနာပြောတယ်လို့ပေါ့နော်ဒီပါလက်စတိုင်းတွေစုတ်ခွာဖို့ဆိုရဲဟာမာရောအစ္စရေးဘက်ကနေပြီးတော့မှအချိန်တတ်မှတ်ချက်ပြောတာမျိုးရောရှိလားချက
်အဲ့ဒါစိတ်ဝင်စားလို့စောင့်ကြည့်ပါတယ်မနေ့ကမနေ့ပိုင်းမှာအမေရိကန်တာဂွေဝန်ကြီးလွိုက်အော့စတင်တယ်လီဗစ်မှာအဲ့အစ္စရေးတာဂွေဝန်ကြီးနဲ့ပူတွဲသတင်းစာရှင်းလင်းပွဲလုပ်ပါတယ်အဲ့သတင်းစာရှင်းလင်းပွဲနောက်ဆုံးမှာသတင်းတွေရောက်ကမေးတယ်အဲ့တော့ပါလက်စတိုင်းရတဲ့ရေစုခွားဖို့ပေးထားတဲ့ deadline ပဲချင်းလဲပဲရှိမှာအဲ့ဒါကိုနောက်ဆုံးထားပြီးတော့ပြောထားတယ်လဲဆိုတော့အဲ့ဒါကိုအစ္စရေးကာကွယ်ရေးဝန်ကြီးကဖြေမသွားပါဘူးဒါကိုကြည့်မယ်ဆိုရင်တော့သူတို့အတိအကျပဲချင်းမှာအေးယူမယ်လို့တော့သူတို့ပိုင်းဖြတ်ထားဖို့မရဘူးလို့ပဲယူဆရပါတယ်အဲ့လိုသာတိတိကျကျသတ်မှတ်ပြီးလုပ်မယ်ဆိုတော့လည်းပဲရတဲ့ရေစုခွားတာဘယ်လို့မှမဖြစ်နိုင်တဲ့တရားတိတ်ပြီးတော့ထိခိုက်များလိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့အခုလိုပြိပက္ခတွေပြင်းထန်နေတဲ့အချိန်မှာအာရဗ်ကဘာကရောယက်တီချက်ဘယ်လိုရှိတယ်လို့ပြောနိုင်မလဲမရှိအခုချိန်မှာ
ဟုတ်ကဲ့အာရဗ်ကဘာမှာဒီအာရဗ်နိုင်ငံတွေရဲ့ဖွဲ့ချုပ်စည်းဝါးတဲ့အာရဗ်လီဂ်ဆိုတာအဲ့ဒီအာရဗ်ဖွဲ့ချုပ်ကတော့ပြီးခဲ့တဲ့တစ်နှစ်မှာသူတို့အစည်းအဝေးလုပ်တယ်အစည်းအဝေးလုပ်ပြီးတော့သူတို့အဓိကပြောတာကတော့နှစ်ဖက်လုံးထိန်းသိမ်းပြန်ရင်လုပ်ဖို့နောက်ပြီးတော့ပါလက်စတိုင်းကိုတကယ်ပူဇော်ပြုတဲ့လူနဲ့ပေါ့လေအဲ့ဒီอิสราเอลเนี่ยชวนให้ยาวาสิแล้วပြောပါတယ်ပါလက်စတိုင်းလီဘရေးရှင်းအော်ဂနိုက်ဇေးရှင်းဆိုရှိရဟာမတ်စ်မဟုတ်ဘူးသူတို့ဟာမတ်စ်လောက်မပြင်းထန်ဘူးသဘောထားလည်းပဲအဲ့ဒါဆိုသူတို့เนี่ยชวนให้ยาวาชวนပြီးတော့စစ်ဆက်ဖြစ်စင်းရပါလို့ပြောပါတယ်အဓိကသူတို့လူဂျင်တာကတော့လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံနဲ့ညီညာတဲ့လုံခြုံမှုရှိတဲ့อิสราเอลနိုင်ငံနှစ်နိုင်ငံ two state policy ကိုသူတို့အကောင့်ထဲပေါ်စေခြင်းပါတယ်ဆိုသူတို့ဖြစ်စီနေတာကတော့လေအရင်တုန်းကလေသူတို့သတ်မှတ်ထားတဲ့1969မတိုင်ခင်စီမင်းပေါ့လေအဲ့ကလာရှိခဲ့တဲ့နယ်မြေပေါ့ဆိုတော့ပါလက်စတိုင်းနယ်မြေလည်းပဲအခုတော့မနေပြည်တော့ဘူးအခုကျတော့သိချင်းချင်းလေးပဲကျန်တော့တယ်ဆိုတော့အဲ့ဒီတိုင်သတ်မှတ်တဲ့အတိုင်းသူတို့ဖြစ်အောင်အကောင့်ထဲပေါ်ပါဆိုပြီးတော့ Arab League ကတော့အဲ့လိုသဘောထားနဲ့တိုက်တွန်းတာတွေ့ရပါတယ်အခု Arab League ရဲ့ခေါင်းဆောင်ကလည်းပဲတလောတငါမှသူမော်စကိုကိုသွားပြီးတော့ရုရှားနိုင်ငံသားဝင်ကြီးနဲ့ဆွေးနွေးတာလည်းတွေ့ရပါတယ်ဆိုတော့ရုရှားနိုင်ငံသားဝင်ကြီးကလည်းဒီကိစ္စမှာနှစ်ဖက်လုံးကထင်းထင်းသိမ်းသိမ်းလုပ်ကြပါဆိုပြီးတော့ Arab League လို့ပြောကြတွေ့ရပါတယ်ဆိုတော့ဒါ Arab နိုင်ငံရဲ့ရည်ရည်ချက်ပါပဲ
အခုဒီ Hamas တွေကဒီလောက်ထိအလုံးရင်းနဲ့အပြင်းထန်တိုက်ခိုက်နိုင်နေတဲ့ဆိုတဲ့ပုံမှာဒါနောက်ွယ်မှာ Iran ရှိတယ်ဆိုတဲ့အယူဆတွေကလည်းရှိနေတဲ့အခါကျတော့အခုလက်ရှိပြည်ပခန့်မှာ Iran ကဘယ်လိုပုံစံနဲ့ပါဝင်နေတယ်လို့ပြောလို့ရမလဲရှင
့်ဟုတ်ကဲ့ပထမဆုံး Hamas တွေတိုက်တဲ့ဆိုရဲကအီရန်ကစနောက်ကအဘေအမြောက်လုခဲလိမ့်မယ်ဆိုပြီးတော့လူတိုင်းတွေ့ဆရာဖြစ်လာပါတယ်တကယ်လည်းပဲအဲ့လိုစဉ်းစားကြတယ်ဒါပေမဲ့နောက်ဆုံးအမေရိကန်ထောက်လှမ်းရေးကထုတ်တဲ့သတင်းမှာတော့အီရန်တွေကိုနိုင်ကြတာ surprise အငိုင်းမီလိုပဲသူကိုနိုင်ရမဖြစ်လိုက်ဘူးလို့ဆိုတာအမေရိကန်ထောက်လှမ်းရေးကိုယ်တိုင်ကဘက်ကကိုခေါ်ပြီးတော့ပြောလာတွေ့ရပါတယ်သို့တော်လည်းပဲအစ္စရေးကာကွယ်ရေးဝန်ကြီးကပြောတဲ့အခါမှာတော့အီရန်ကဟာမတ်စ်နဲ့တစိုက်တဲ့တညာနဲ့ပဲသူတို့ကပဲလက်ချင်းပြထားတာသူတို့ကပဲလက်နဲ့ပြထားတာအကုန်လုံးသူတို့လက်ချက်သာဖြစ်တယ်ဆိုပြီးတော့အစ္စရေးဘက်ကတော့အဲ့လိုဆွဲချပြီးတော့ပြောသွားပါတယ်သို့တော့အီရန်ကတော့အဲ့လိုမလုပ်ခဲ့ဘူးဆိုတာတွေ့ရပါတယ်နောက်စိတ်ဝင်စားဖို့ကောင်းတာတစ်ခုကတော့အီရန်ရဲ့ပတ်စံ6 billion American dollar ကို36,000ကိုတတားမှာ freeze လုပ်ထားတယ်ပေါ့လေအဲ့ဒီဟာကိုပြန်ပေးဖို့လို့ဆုံးဖြတ်ခဲ့တာကိုအခုဒီကိစ္စပေါ်လာတဲ့အခါမှာဒီကိစ္စကြောင့်တော့မပြောဘူးပေါ့လေအဲ့ဒါကိုပြန်စဉ်းစားနေတယ်မပင်နေအောင်ဆိုပြီးတော့ဆိုင်ခံထားတယ်တွေးရပါတယ်ဆိုတော့အီရန်ဘက်ကတော့တကယ်တမ်းဘာမှပြောတာလည်းမတွေးရသေးပါဘူးဆိုတော့အစ္စရေးဘက်ကတော့မပြေတော့လဲကံရရှိရလို့ပြောနေပါတယ်သို့တော်လည်းပဲအမေရိကန်ထောက်နှံရေးကိုနိုင်ငံသူတို့ဒီကိစ္စမှာတော့တိုတင်မသိခဲ့ဘူးလို့ပြောထားတာတွေးရပါတယ်
ဟုတ်ကဲ့ပါရှင်ဆိုတော့အချိန်ကန့်သက်ရချင်မနောက်ဆုံးတစ်ခုမေးချင်ပါတယ်ဆိုတော့အခုလက်ရှိဒီအစ္စရေးနဲ့ပါလက်စတိုင်းဂါဇာဒေသမှာရှေ့လယ်ဘက်မှာဖြစ်နေတဲ့ပြဿနာဆိုတာကဒါပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ကတည်းကစခဲ့တဲ့ပြဿနာတွေရဲ့အရင်းခံပေါ့နော်ဆိုတော့ဒီပြဿနာကြီးက အခုအချိန်မှလည်းပြန်ပြီးတော့တခံပြင်းထန်လာတယ်ဆိုတော့နောက်ရောအလားအလာဘယ်လိုဖြစ်လာနိုင်တယ်လဲရှင်အဲ့ဒါလည်းနည်းနည်းချုပ်ပြီးတော့သုံးသပ်ပေးပါ
အခုလောလောဆယ်မှာတော့ပွဲကငင်းနိုင်မဲ့ငင်းသွားနိုင်မဲ့အလားအလာသိမ့်မရှိပါဘူးမိကြောက်တရားသိမ့်ပြင်းထန်နေတယ်ဒေါသတွေကသိမ့်ပြင်းထန်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရန်ညူရန်သားလည်းတင်တန်ပြင်းထန်နေဆိုတော့ဆက်လက်ပြီးတော့ပြင်းထန်နေမှာထင်ပါတယ်သို့တော်လည်းပဲနိုင်ငံတကာကဘလောက်ထိန်းသိမ်းပြင်းထန်ကြမလဲစောစောကသူတို့ရဲ့အဓိကရည်ရွယ်ချက်တွေဖြစ်တဲ့ပါလက်စတိုင်းရဲ့နိုင်ငံပေါ်ထွန်းရေးနောက်ပြီးတော့အစ္စရေးရဲ့ထာဝရလူမျိုးမှုရရှိရေးဆိုတော့အဲ့ဒီကိစ္စအခုကိုညှိပြီးတော့နိုင်ငံတကာကဘလောက်ထိဝိုင်းဝန်းအားထုတ်ကြိုးပမ်းပြင်းထန်မလဲဆိုတဲ့ပုံမှာအများကြီးမူတည်မယ်လို့ထင်ပါတယ်အခုလောလောဆယ်ကတော့ဒီဟာဖြစ်နိုင်ပါမလားဆိုတာတရားရှိရာလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်ဦးကျော်သားမှာ
ဟုတ်ပါဘူးကာဇာအစ္စရေးဒေသစစ်ပွဲနောက်ဆုံးအခြေအနေဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့ဦးကျော်သားကိုမတ်ကွန်ပျူတာမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီလိုစစ်ပွဲတွေအခြေအနေတွေကနေသဘာဝပတ်ဝန်းကျင်အခြေအနေတွေကိုလည်းကျွန်တော်တို့ပြောပြခြင်းပါတယ်ဘော့ဂျင်စကေးလို့ခေါ်တဲ့ပင်လယ်ငလိပ်ကြောင့်မျိုးစိတ်တစ်ခုဟာဩစတြေးလျနိုင်ငံမှာမျိုးတုံးပျောက်ကွယ်မှန်အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်ဒါတွေကိုသဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကဒီငါးတွေကိုထိမ့်သိမ့်ဆောက်ရှောက်ဖို့အရေးကိုဝိုင်းပြီးတော့တိုက်တွန်းနေကြတာပါဒီငါးတွေကဒိုင်နိုဆောခစ်တွေကရှိခဲ့တာပါဆစ်ဒနီမြို့ကနေဖီးမာစာပေးပို့တဲ့သတင်းကိုတော့ဆက်ပြီးတော့တင်ပြမှာဖြစ်ပါတယ်ဗျာ
မော်ဂျင်စကိတ်ခေါ်တဲ့ငလိပ်ကြောင့်မျိုးစိတ်ကိုတကမ္ဘာလုံးမှာဩစတြေးလျနိုင်ငံတောင်ဘက်စွန်းပြည်နယ်ဖြစ်တဲ့တက်စ်မေးနီးယားကျွန်းရဲ့အနောက်ဘက်ကန်ယူရန်တဝိုက်မှာသာတွေ့ရတာပါ100 km အကျယ်ဝန်းလောက်မှာအဲ့ဒီငလိပ်ကြောင့်တွေကျင်းလဲကျဆားနေပြီးရေအေးအသွေးညံပြေးမှုကြောင့်ရောရေအောက်အောက်ဆီဂျင်ရရှိမှုနှုန်းနည်းလာတာကြောင့်ပါဒီငါးတွေအရေးအတွက်ကတိတိတော်သာကြာဆင်းလာနေတယ်လို့ဆိုပါတယ်ပြီးကြတဲ့နှစ်တွေအထက်မှာအကောင်ရေ3000ကနေ1500လောက်အထိကျဆင်းသွားပါတယ်။တက်စ်မေးနီးယားကျွန်းအနောက်ဘက်မက်ကွာရီစိတ်ကန်တဝိုက်ဆောမွန်ငါးမွေးကန်နေတဲ့အတူရေအားပေးလျှက်စစ်ဆေးရုံတွေစတဲ့ဆက်မှုစုံတွေတိုးလာတာကြောင့်သမုဒ္ဒရာရေဝင်ရေအတွက်လမ်းကြောင်းပုံမှန်မရှိတော့ပဲဖြစ်လာပါတယ်။ Alexia Welbilafa ဩစတြေးလျနိုင်ငံရေသရဝါနဲ့အန်နဝါပြင်ချစ်သူများအဖွဲ့ရဲ့ရှားပါမျိုးစိတ်သရဝါထိန်းသိမ်းရေးလှုံ့ဆော်သူမန်နေဂျာဖြစ်ပါတယ်။ဆောမွန်ငါးမွေးကံကထွက်တဲ့စွန့်ပြက်အမိုက်တွေဟာပတ်ဝန်းကျင်ကိုထိခိုက်လာစေတယ်လို့သူကဆိုပါတယ
် That fish bite is causing oxygen from the harbor to be depleted and so the
အဲ့ဒီငါးမွေးကံတွေကထွက်လာတဲ့အမိုက်တွေကြောင့်ရေအောက်အောက်ဆီဂျင်ရောနေလာပါတယ်မော်ဂျင်ငလိပ်ကြောက်တွေလှည့်လည်နေထိုင်မဲ့နေရာကလည်းကျဉ်းမြောင်းလာပြီးတော့ဒီငါးဥတွေဥတဲ့အခါပင်လယ်ကျမ်းပြင်ရွှန့်ထဲမှာဥရတာပါငါးဥတွေကလည်းအကောင်ပေါက်လေးတွေအထိဖြစ်လာနိုင်ဖို့အောက်ဆီဂျင်ကောင်းကောင်းမရကြပါဘူးဒါကတိတ်အရေးကြီးတဲ့အချက်ပါဒီစိတ်ကန်းတစ်လျှောက်ရေအောက်မှာအောက်ဆီဂျင်ဘယ်လိုရနိုင်မလဲဆိုတာကိုနီးလန်းရှာဖို့လိုပါတယ
်ကိုယ်ရေပြားချက်ပြီးလေမှာလွတ်တဲ့အစွန်ပုံတရံရှိတဲ့မော်ဂျင်ငလိပ်ကြောက်တွေစီမှာအမီးတို့တစ်ချောင်းရှိပြီးရွှွန်ထဲမှာဥဥတက်ပါတယ်ရာသီဥတုဖောက်ပြန်မှုကြောင့်လာမယ့်ဆယ်နှစ်အတွင်းမော်ဂျင်ငါးတွေမျိုးတုံးသွားနိုင်တယ်လို့သိပ္ပံပညာရှင်တွေစိုးရိမ်နေကြပါတယ်ဒါကြောင့်ဒီသရဝါဒီမျိုးမတုံးသွားရအောင်ဩစတြေးလျအစိုးရအနေနဲ့ကာကွယ်ထိန်းသိမ်းမှုလိုတယ်လို့Where the love got tightened like ပါလေ
If we are losing species it means our oceans and our land is not healthy and we need to be
ရှားပါမျိုးစိတ်တွေပျောက်ွယ်သွားမဲ့သဘောကကျမတို့နေတဲ့မြေကမ္ဘာရောသမုဒ္ဒရာပါပုံမှန်အနေအထားမဟုတ်တော့ဘူးဆိုတဲ့အထိပ္ပယ်ပါကျမတို့နေထိုင်တဲ့ပတ်ဝန်းကျင်ကိုဘလို့နေချင်းစပွဲဖြစ်အောင်လုပ်ကြမလဲဆိုတာကိုနှီးလန်းရှာဖို့လိုပါတယ
်မော်ဂျင်ငလိပ်ကြောက်တွေကိုမျိုးတုံးမဲ့အန်ဒီရဲ့ဂျုံနေရတဲ့မျိုးစိတ်စင်းရင်တဲ့လက်ရှိမှာထည့်ထားပါတယ်ဒီငလိပ်ကြောင့်မျိုးစိတ်တွေမျိုးတုံးလူဆဲဆဲအခြေအနေကနေပြန်ကဲတင်နိုင်ဖို့အ мян ဆုံးလှုပ်ဆောင်သွားမယ်လို့ Australia Federal အစိုးရသဘာဝဝန်ကျင်နဲ့ရေအရင်းမြစ်ဆိုင်ရာဝန်ကြီး Tanya Pleaver ဆက်ကကြေညာချက်ထုတ်ပြန်ပါတယ်။ Australia နိုင်ငံတွင်မျိုးတုံးမဲ့အရေးကနေအကာအကွယ်ပေးဖို့ဦးစားပေးသတ်မှတ်ထားတဲ့သရဝါမျိုးစိတ်130ထဲမှာမော်ဂျင်အမျိုးအစားငလိပ်ကြောင့်လည်းပါဝင်နေတာပါ။မော်ဂျင်ငါးတွေမျိုးပွားလာစေရေးအစီအစဉ်အတွက်ဒေါ်လာ1.3သန်းရင်းနှီးမြှုပ်နှံသွားမယ်လို့ဝန်ကြီးပလီဘာဆက်ကပြောပါတယ်။ရှားမမျိုးစိတ်သရဝါများကာကွယ်ဆောက်ရှောက်ရေးနေကိုတက်စ်မီးနီးယားကျွန်းကြားမျိုးစိတ်သေဆုံးပျောက်ွယ်သွားခဲ့တဲ့1936ခုနှစ်ကစပြီးဩစတြေးလျနိုင်ငံမှာစက်တင်ဘာလ9ရက်နေ့တိုင်းကျင်းပလေရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။
လက်ဖျားလေးနဲ့တစ်ချက်တောက်ယုံနေ One click ခလုတ်တစ်ချက်နှိပ်ယုံနေကဘာရွက်ရွက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA အမေရိကန်တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ရှုစားနေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်အစီအစဉ်လေးကိုဇက်တိုက်ထုတ်လွှင့်မဲ့အထဲမှာပထမဦးဆုံးတင်ပြချင်တာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်လွန်ခဲ့တဲ့6နှစ်ကျော်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုအတွင်းရိုဟင်ဂျာမွတ်စလင်တွေအများအပြားတပ်ဖြတ်ခံရတယ်လို့သိနေကြတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးတွန်းတပ်ဖြတ်မှုဟာတနေ့တည်းမှာတရက်တည်းမှာဖြစ်ခဲ့တာမဟုတ်ဘဲနဲ့ဒီကနေ့အချိန်ထိလည်းအလားတူဖြစ်ရတွေကိုရိုဟင်ဂျာတွေဆက်ပြီးတော့ကြုံနေရဆဲပဲလို့ရိုဟင်ဂျာအရေးတကြလှုပ်ရှားသူအမျိုးသမီး Lucky Karim ကပြောပါတယ်ကိုယ်နေရမှာလုံခြုံမှုနဲ့အခြေခံအခွင့်အရေးရပိုင်ခွင့်အာမခံချက်တွေမရှိသလိုဒုက္ခသည်စခန်းတွေထဲမှာအကြက်တဲမျိုးစုံနဲ့နေထိုင်နေရတယ်လို့ VOA ရဲ့ရိုဟင်ဂျာ Lifeline အစီအစဉ်မှာရိုဟင်ဂျာအရေးလှုပ်ရှားသူ Lucky Karim ကပြောဆိုတဲ့အထဲမှာတချို့ကိုကောက်နှုတ်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဖြူတွေကတင်ဆက်ထားပါတယ်ခင်ဗျာ
ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအိန္ဒိယနိုင်ငံတွေကိုထွက်ပြေးနေကြရတဲ့ဖြစ်ရပ်တွေဟာလွန်ခဲ့တဲ့6နှစ်တုန်းကရိုဟင်ဂျာတွေသိမ်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲ့အစုလိုက်အပြုံလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ဆိုကြီးမတိုင်ခင်တုန်းကလည်းရှိနေခဲ့တာဖြစ်ပြီးတော့အခုလည်းဆက်ပြီးရှိနေဆဲပဲလို့ရိုဟင်ဂျာရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်2019ခုနှစ်ဩဂတ်လ25ရက်နေ့ဖြစ်ရပ်ကတော့နိုင်ငံတကာကပါသတိပြုမိရတဲ့အထီးချင်းရှာရှာဖြစ်ခဲ့တာပါမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းရခိုင်မြောက်ပိုင်းကရိုဟင်ဂျာခြေရွာတွေရွာလုံးကျမိရှုဖျက်ဆီးခံခဲ့ရတာလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတာနှိပ်စက်ညှဉ်းပန်းခံရတာအမျိုးသမီးတွေမတရားပြုကျင်ခံရတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေပုံစံမျိုးစုံနဲ့ဖြစ်ခဲ့ပြီးဒါရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်ကျူးလွန်ရာရောက်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါရှုံချခဲ့ကြတာပါအဲ့နောက်ဂမ်ဘီယားနိုင်ငံကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာတိုင်ကြားခဲ့တာမှာမြန်မာနိုင်ငံအနေနဲ့အခုချိန်ထိဖြေရှင်းနေရဆဲလည်းဖြစ်ပါတယ်။ဒီဖြစ်ရစူးကြီးကြုံခဲ့ရတာ6နှစ်ကျော်ကြာလာပြီမဲ့လို့ရိုဟင်ဂျာအတိုင်းဝိုင်းအတွက်ကတော့အခုချိန်ထိလည်းအလားတူဖြစ်ရမျိုးတွေကိုဆက်ပြီးတော့ရင်ဆိုင်နေရဆဲပါပဲလို့ရိုဟင်ဂျာရဲ့တက်ကြွလှုပ်ရှားသူအမျိုးသမီး Lucky Karim ကပြောပါတယ်။
genocide oyore 25 augustin rangye bangladesh mare kokshawazar daya jage bade genocide pura yede hanno
okola 25 yene ga sa kare rohingya re apaw lu myo dong tat phyan mu re ha akhu chain thi le ma pi song de ba u naingan twe ma yo naingan pin pa ma ba rohingya re apaw lu myo dong tat phyan mu ga yin ne a chain thi set pi lo phit ne ba de ato chong pyo ya yin no naingan twe ma chan ne de rohingya re ha okola 25 ye ga ကြုံတွေ့ရတာတွေနဲ့အလားတူလူမျိုးတုံးတပ်ဖြတ်မှုတွေကိုဆက်ပြီးတော့ကြုံတွေ့နေကြဆဲဖြစ်ပါတယ်
။ရိုဟင်ဂျာတွေဟာခေတ်ဆက်ဆက်ဖိနှိပ်ခံခဲ့ကြရတယ်လို့ဆိုရတဲ့ခွဲခြားဆက်ဆံမှုတွေကြောင့်နေရွှန်ကွာထွက်ပြေးနေကြတာဟာ2019ခုနှစ်မတိုင်ခင်ကတည်းကပါပဲလို့လည်းသူကပြောပါတယ်။
အတော့ပဲ genocide 2017 1 दिनो यदनो इराकियो हजारो मोटा रंगेतुन डायोरे निजो
रुंजा रे अपो လူမျိုးတုံးတပ်ဖြတ်မှုတွေဟာ2019ခုနှစ်အတွင်းရက်တရက်ထဲမှာတွင်ဖြစ်ပျက်ခဲ့တာမဟုတ်ပါဘူးကြည်ကွဲစရာဒီလိုဖြစ်ရက်တွေအရင်ကလည်းအကြိမ်ပေါင်းများစွာရှိခဲ့ပါတယ်အိန္ဒိယနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယမလေးရှားထိုင်းစတဲ့နိုင်ငံတွေကိုနေရာစွန့်ခွာထွက်ပြေးနေကြတဲ့ဖြစ်ရက်တွေဟာလက်ရှိကျမတို့မျိုးဆက်တွေမှကြုံရတာမဟုတ်ပါဘူးကျမတို့မတိုင်ခင်မျိုးဆက်ပေါင်းများစွာကြုံတွေ့ခဲ့ကြရတာဖြစ်ပါတယ်
။နေရွှန်ခွာထွက်ပြေးနေကြတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတစ်ခုထဲမှာတန်းတဲ့ချီပြီးရှိပါတယ်။ဒီဒုက္ခသည်တွေကိုနှစ်ပေါင်းများစွာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီဝင်တော့ဝင်ပိုးကြီးကိုဆက်မထမ်းနိုင်တော့ဘူးလို့ဆိုပြီးရိုဟင်ဂျာတွေကိုနေရပြန်ပို့ဖို့ကြိုးစားနေတဲ့အပေါ်မှာတော့ရိုဟင်ဂျာရေးလှရှားသူတွေကစိုးရိမ်နေကြပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံတဲ့အခြေအနေမရှိသေးတဲ့အတွက်နေရပြန်ပို့မယ့်အရေးစိုးရိမ်နေလို့ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကလည်းထုတ်ဖော်ပြောဆိုနေကြတာပါ။ရိုဟင်ဂျာတွေကိုယ်တိုင်ကလည်းနိုင်ငံသားဖြစ်ခွင့်အပါအဝင်သူတို့ရဲ့အခြေခံခွင့်ရေးတွေအပြည့်အဝအာမမခံနိုင်ဘဲနေရပြန်ပို့မလိုလားတဲ့အကြောင်းပြောဆိုကြပါရစေ။ ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရကတော့ရိုဟင်ဂျာတွေကိုနေရာပြန်ဖို့ကိုဆက်ပြီးတော့ကြိုးပမ်းနေတာပါ။ဒါနဲ့ပတ်သက်ပြီးတော့လည်း Lucky Karam ကအခုလိုပြောပါရယ်။
तो इरागियो रिपैट्रिएशन ओई ओदो दे नो मोदो नो मानुष एक बात है शे बोसल फॉर इतर बोसल फॉर बरो मरो वाफिस कियो
निय पेंपो ये चोपा मुरे का रो अयिन का ले शिखे फू बारे तुरु अट्वे अछे खान अख्वे अये रे या फो आमा खान जे सोरा मशी बे नि अने गे अट्वे निय पेन खे या रे शि बारे टीलो अछे अने का नो पाई तुरु को तचा एनी जे नाइगान रे को ठ्वत पि आउ टोन आ पे दे अचाउ यिन तकु ले फि बारे နေရပြန်ပို့ရေးကိစ္စနဲ့ပတ်သက်ပြီးတော့ပုံပွင့်လင်းလင်းပြောရရင်တော့ကျမတို့အားလုံးသိတဲ့အတိုင်းပဲမြန်မာနိုင်ငံမှာကြာနေတဲ့လူတွေဘယ်ရွာဘယ်မြို့ဘယ်နေရာဒေသမှာပဲဖြစ်ဖြစ်အခက်အခဲတွေကြုံနေရဆဲပါကိုယ်နိုင်ငံတွင်မှာကိုပဲဒီကနေ့အချိန်ထိဆိုးဝါးလာတဲ့ဘဝတွေကိုဖျက်ဆီးနေကြတာပ
ါခုပြည်တွင်းမှာပဲဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ IDP ဒုက္ခသည်တွေအများပြားရှိနေဆဲဖြစ်ပြီးဒီလိုလူတွေကိုတော့နေရရင်ပြန်လည်နေရာချထားပေးနိုင်တဲ့အခြေအနေမရှိသေးပဲနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေနေရပြန်ပို့ဖို့ဆိုတာကတော့စိုးရိမ်စရာပါပဲလို့ Lucky Karim ကပြောပါတယ်
আরকান ইম্পর্টেন্ট হতে জিয়ানিয়া নেন্দে রোহিঙ্গার রিপাট্রিয়েশন কক্সবাজার তো বড় মারে গরিবর হতা হইবর আগত আরা হতা উয়া ফিনতো সাই
আইয়ে চিরে নাও চেট চেক করো কক্সবাজার গানে মিয়ামার নাইগান গো রোহিঙ্গা দুঃখতে রে পিয়াম পোখে আইয়েন সং পিরেং গা আইডিপি স্কান রে মা দুঃখ মিউ সং জোন নে ইয়া রে তুরে অটয় বলো সাও ইয়া পে মলে পিরেং আইডিপি স্কান রে দে মা শিদে লু তো উ চিন সি তুরো নিয়া ইয়েন দেতা রে সি পিয়ান নাই ইয়ে গো အရင်ဦးစားပေးမဆောင်ရွက်ပဲနဲ့ဒီဒုက္ခတွေတွေကိုစကံတစ်ခုကနဲ့တခုရွှေ့ပြောင်းလိုက်ဖို့ပဲရည်ရွယ်လုပ်နေကြတာလားဆိုတာကိုကျမတို့စိုးရိမ်ပါတယ်။နောက်အရေးကြီးတဲ့တစ်ချက်ကတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဆိုတာတကယ်ကိုခြံချင်းကပ်အင်းဒီချင်းတွေပါ။ရွှေကြာဒုက္ခတွေတွေနေရပြန်ပို့ရေးကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းတွေဝင်လာတဲ့အချိန်ထိစောင့်နေစရာမလိုပါဘူး။နေရပြန်ချင်တဲ့သူဘသူမဆိုနေဆက်မြင်ဖြတ်ပြီးတော့အလွယ်တကူပြန်သွားလို့ရတာပဲလေ။ဆိုတော့ဒါကအဓိကပြဿနာမဟုတ်ပါဘူး။အဓိကအစိုးရင်တာကဒီလိုနေရပြန်သွားပြီးတဲ့နောက်ပိုင်းဖြစ်လာတဲ့ကိစ္စတွေကိုဘသူကတာဝန်ယူမှာလဲအထူးသဖြင့်လူအခွင့်ရေးချိုးဖောက်မှုတွေရွန်ကြာတွေအပေါ်လူမျိုးတုံးတတ်ဖြတ်တဲ့လုပ်ရတွေဖြစ်လာရင်ဘသူကတာဝန်ယူမှာလဲဒါကြောင့်မြန်မာနိုင်ငံတွင်အခြေအနေထူးထူးခြားခြားပြောင်းလဲမှုမရှိဘဲနဲ့နေရပြန်ပို့ရေးကိုရွန်ကြာတွေကိုယ်တိုင်ကဆန္ဒမရှိသလိုနိုင်ငံတကာအသိုင်းအဝိုင်းကလည်းမလိုလားဘူးဆိုတာကိုပြောချင်ပါတယ်
လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံမှုအပါအဝင်အခြေခံအခွင့်အရေးတွေရရှိဖို့ဆိုရာအာမခံချက်မရှိသလိုတစ်ချိန်တည်းမှာလည်းဒုက္ခသည်စခန်းတွေရဲမှာလည်းနေထိုင်စားသောက်ရေးအချက်အလက်တွေကပိုးပြီးတော့ဆိုးဝါးလာနေတယ်လို့ဒုက္ခသည်တွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်။နေရပြန်ဖို့မဖြစ်နိုင်သေးတဲ့အချိန်မှာဒီဒုက္ခသည်တွေအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီတွေအများကြီးလိုအပ်နေတယ်လို့လည်း Lucky Karim ကပြောပါတယ်။
যাতে ক্যাম্পর সিচুয়েশনের হতা হই এতে অহন আরাতো লাগে তুতিয়ান জিনিস একানন্দে শর্ট টার্ম সলিউশন আর কানন্দে লং টার্ম সলিউশন
সেকানুই চেনিরি গো সুইনুই ব্যো সু জারে আকা লোলো সেমা রো ইয়েটো ইয়েশে নে মিও লং কাইনড়ে পো লো বারে সেকানুই চেনি গা লং জং মো মশি দলো আদু তপিন পিন্যা তত্ত্বে তত্জ্ব লোশা তুরে লু অখুন ইয়ে কাকওয়ে সাও শাও তুরে নে গাও সাও নে অটট আনিয়ে মিয়া বারে ဒါအပြင်တကူရေလွတ်လပ်ခွင့်မရှိတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကလည်းရှိပါတယ်။ပြောရရင်တော့သူတို့ဟာလည်းပြစ်မှတ်ထားဖိအားပေးခံရဖို့ရွယ်ကူသူတွေဖြစ်ပြီးသူတို့အတွက်လုံခြုံမှုဆိုတာမရှိပါဘူး။ဒီလိုပြဿနာတွေနဲ့သူတို့ရဲ့လူနေမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်လာအောင်ရေရှည်ကင်တွေဖြည့်ရှင်ရမယ့်အရာတွေမပြေးမြောက်ခင်လှက်တလို့ရေတိုးစီမံပေးရမှာတွေရှိပါတယ
်။ဆိုတော့ဘယ်လိုမျိုးရေတိုးရေရှည်ကင်တွေဖြည့်ရှင်မှုတွေလိုအပ်နေတာပါလဲ။
তো শর্ট টার্ম সলিউশন ই অনুভূতে কক্সবাজার ক্যাম্পমারে যে যে এরিয়া আমার লোকেট আছে মানুষের নন যে যে তো সে আমারে শান্তি পাইব লাতে
সে তো উনি নে করো কক্সবাজার মা শিরে দুঃখ তেরিয়ে বোয়ারে পুমো কামোলা আও তুরু রিয়ে লংজং ইনে বি আনিয়ে কিনিয়ে অটয়ে নাইগাদগা ইয়ে আকুনি রি লো আপ পারে নাইগাদগা ইয়ে ngwe জে লুদান মু কুনি পান পো মু নে আয়ং সাইম মু রি শিনে বোগা ইমটান গো আয়ে জি পারে ডি নিয়া মা আমেরিকান পিডাং সু গো জিমা বিয়ো লোরা শি পারে ရွန်ဂျာရီအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေရှိနေတဲ့ဆိုတာကိုအတိအမှတ်ပြုတ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။တစ်ချိန်တည်းမှာလည်းကြံနေသေးတဲ့ရွန်ဂျာရီရဲ့အနာဂတ်ပုံမိုတိုးတက်ကောင်းမွန်လာစေဖို့သူတို့ရဲ့အကူအညီတွေထောက်ပံ့မှုတွေကပိုးပြီးတော့အရေးကြီးတယ်ဆိုတာကိုပြောချင်ပါတယ်။ရေရှည်ဖြည့်ရှင်ချက်ဆိုတာကတော့ကျမတို့တွေဘယ်နိုင်ငံကိုပဲရောက်နေပါစေအားလုံးလိုလားတဲ့ဘုံရည်မှန်းချက်တစ်ခုရှိပါတယ်။ကျမတို့လိုအပ်တဲ့အာမခံချက်တွေအပြင်နဲ့တနေ့မြန်မာပြည်ကိုပြန်နိုင်ရေးပါဒီလိုကျမတို့အားလုံးစောင့်မြော်နေတဲ့ဝိုင်းဝန်းကြိုးပမ်းနေကြတဲ့နေရပြန်နိုင်ရေးကတော့ရေရှည်ဖြည့်ရှင်ချက်ဖြစ်ပါတယ်
ဘေကင်းလုံကျုံစိတ်ချရတဲ့နေရာပြန်လဲအခြေချမှုတွေမဖြစ်နိုင်သေးတဲ့အချိန်မှာဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရင်ဂျာဒုက္ခသည်တွေရဲ့လုံကျုံရေးကူညီစောင့်ရှောက်ဖို့တာဝန်ရှိတယ်လို့လည်း Lucky Karim ကပြောပါရယ်တဟဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်နိုင်ငံတစ်ခုမဖြစ်မနေဆောင်ရွက်ရမယ့်တာဝန်ဝတ္တရားတစ်ခုပါလို့သူကပြောပါရယ်လက်တတော်မှာတော့ရင်ဂျာဒုက္ခသည်တွေဟာကောက်ပစားဒုက္ခသည်စခန်းအတွင်းမှာလည်း NEM မျိုးစုံရဲ့အချက်တွေရင်ဆိုင်နေကြရတယ်လို့ဒီအခြေအနေကလွတ်မြောက်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့တတိယနိုင်ငံတွေကိုအသက်ဆုံးထွက်ခွာဖို့ကြိုးစားကြတာတွေလည်းရှိပါတယ်။ပုံမကောင်းမွန်တဲ့ဘဝတွေရှာဖွေတည်ဆောက်နိုင်ဖို့ရည်မှန်းပြီးဒေသတွင်းမှာစီးပွားရေးအရပုံမကောင်းမွန်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းလိုနိုင်ငံတွေကိုတရားမဝင်လမ်းတွေကနေထွက်ခွာဖို့ကြိုးစားကြသူတွေအများအပြားလူကုန်ကူးခံရတာ၊ဖမ်းဆီးခံကြရတာနောက်အနေအများလာတဲ့ပင်လယ်ရေလမ်းခရီးမှာရင်းနှီးတည်ဆုံကြတဲ့ဖြစ်ရပ်တွေကလည်းအများအပြားရှိနေပါတယ်။ဒီလိုအခြေအနေတွေကိုဟန့်တန်းနိုင်ဖို့မှာတော့နိုင်ငံကရဲ့အကူအညီပံ့ပိုးမှုကအခရာကျတယ်လို့လည်း Lucky Karim ကပြောပါတယ်။ဒုက္ခသည်စခန်းတွေအတွင်းရှင်သန်နေထိုင်ရည်တည်နိုင်အောင်လိုအပ်တဲ့ဘေးကင်းလုံခြုံမှုနဲ့အကူအညီထောက်ပံ့မှုတွေသာရှိမယ်ဆိုရင်အခုလိုအသက်ဆုံးထွက်ခွာတဲ့လမ်းကိုရွေးကြမှာမဟုတ်ဘူးလို့လည်း Green Jar ရေးတက်ကြွလှူရှာသူအမျိုးသမီး Lucky Karim ကပြောပြခဲ့ပါတယ်။
မက်ကင်ဗျူရဲ့မျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုလှည့်ကျလာတာကတော့သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ရဲဌာနတွေမရှိတဲ့မြို့ရွာငယ်တွေကိုဘယ်သူတွေကစောင့်ရှောက်ပါသလဲစားကျွင်းစားကြံတွေကိုအကျိုးရှိအောင်ဘယ်လိုမျိုးပြန်သုံးကြမလဲကိုရိုရာဒိုအချင်းထောင်ကအတန်လှင့်ရေဒီယိုအစီအစဉ်စတာတွေကိုဒီသတင်းပတ်ရဲ့သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြมาဖြစ်ပါတယ်ဗျာ
အောင်ကော52ခုနှစ်နဲ့2018ခုနှစ်ကြာကာလမှာအမေရိကန်မျိုးငယ်900ကျော်မှရှိတဲ့ရဲဌာနတွေကိုပိတ်သိမ်းခဲ့တယ်လို့2022ခုနှစ်ကထုတ်ပြန်တဲ့ Rice Tagto စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။လူဦးရေ1000နဲ့2သိန်းကျော်ကြာနေထိုင်ကြတဲ့အဲ့ဒီမျိုးငယ်တွေမှာရဲဌာနတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်ဘလို့အကျိုးဆက်တွေဖြစ်ပေါ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးရမယ်။လူပေါင်း1300လောက်နေထိုင်ကြတဲ့ Minnesota ပြည်နယ် Goodhue မြို့မှာဖျမ်းမြအမေရိကန်မျိုးတစ်မျိုးထက်စာရင်အမှုခင်းဖြစ်တာနည်းပါပါတယ်။ဒါကြောင့်ဩဂုတ်လအတွင်းမြို့အခြေစိုက်ရဲဌာနကိုမြို့အချုပ်ရေးကောင်စီကဖျက်သိမ်းလိုက်ပါတယ်။
Started when Goodhue was trying to hire
Goodhue မြို့အတွက်နောက်ထပ်ရဲဝန်ထမ်းတယောက်ငှားဖို့ကနေစတာပါ။သုံးပတ်လောက်ကြာညာထည့်ခဲ့ပြီးမဲ့ဘယ်သူမှအလုံးမလျှောက်ခဲ့ကြပါဘူး။လက်ရှိရဲဌာနအကြီးအကဲကလူတွေအလုံးလျှောက်အောင်လာစားတိုးပေးဖို့လည်းပြောခဲ့ပါတယ်။အတို့ချုပ်ပြောရရင်နောက်ဆုံးမှသူလည်းအလုံးထွက်အချိန်မိုင်းလုတဲ့သူတွေကလည်းတခြားအချိန်ပြည့်အလုံးရှာလို့ရသွားတာနဲ့ဘယ်သူမှလုံးမဲ့သူမရှိတော့ပါဘူး
။အဓိကအားဖြင့်လာစားနေပါရာကြောင့်လဲအမေရိကန်မျိုးငယ်လေးတွေမှာရဲဝန်ထမ်းငှားဖို့အခက်ကြုံတာပါ။ဒါအပြင်ရဲတွေရဲ့မတရားအနိုင်ကျင့်မှုရဲဌာနတွေအတွက်အသုံးစရိတ်လျှော့ချဖျက်ဆောက်ဖို့တောင်းဆိုမှုနဲ့ကိုဗစ်ကပ်ရောဂါစတာတွေကြောင့်လဲရဲဌာနကိုဝင်ရောက်မှုထမ်းလို့သူတွေနေပါနေတာပါ။အများပြည်သူကာကွယ်ဆောက်ရှောက်ဖို့ချမှတ်ထားတဲ့ရဲဌာနရဲ့ဖွဲ့စည်းပုံတွေကလည်းရှုပ်ထွေးကြောင်းသုံးသက်သူတွေကထောက်ပြပါရတယ
်။ Japan has 47
ဂျပန်ပြည်နယ်48ခုမှာရဲဌာနတွေရှိပါတယ်။အဲ့ဒီရဲဌာနတွေကအေဂျင်စီတစ်ခုတည်းအောက်မှာပါ။ပြင်းထန်မှဆိုရင်လေအုပ်ချုပ်တဲ့အေဂျင်စီတစ်ခုရှိပါလေအမေရိကမှာကတော့ရဲဌာနတွေကိုအုပ်ချုပ်တဲ့အေဂျင်စီပေါင်း18000လောက်ရှိပါလေ
အမေရိကန်ပြည်ထောင်စုမှာပြည်နယ်အဆင့်ရဲဌာနဒါအပြင်ခရိုင်မြို့ရဲဌာနတွေရှိပြီးအဲ့ဒီရဲဌာနတွေဟာတီးကြားစီလွတ်လွတ်လပ်လပ်လုပ်ကင်ကြပါတယ်အမေရိကန်မှုကင်းဖြစ်ပွားမှုနှုန်းစောင့်ကြည့်တဲ့ဘူရိုရဲ့စစ်တမ်းအရနိုင်ငံတဝန်းရဲဌာနတွေကထပ်ဝက်လောက်မှာအချိန်ပြည့်ရဲဝန်ထမ်း10ယောက်အောက်ပဲခန့်နိုင်တယ်လို့ဆိုပါတယ်တချို့မြို့ငယ်လေးတွေမှာတော့ရဲဝန်ထမ်းငှားလို့မရတာကြောင့်ရဲဌာနပါပိတ်လိုက်ရတာပါဒါပေမဲ့လည်းဒေတာအလိုက်အစဉ်စဉ်ဖွဲ့စည်းထားတဲ့ရဲဌာနတွေရှိတာကြောင့်စိုးရင်စရာတော့မလိုပါဘူ
း Most United States
အမေရိကမှာမြို့ရွာအဆင့်ရဲဌာန KI အဆင့်ရဲဌာနစသဖြင့်ရှိတာကြောင့်တခုဖြစ်တဲ့ဆိုရင်သူတို့ကာကွယ်ပေးမဲ့သူရှိပြီးသားပေါ့
မြို့ရွာငယ်တွေမှာရဲဌာနတချို့ဖျက်သိမ်းလိုက်ပေမဲ့လည်းရာဇဝတ်မှုတိုးလာတာမရှိဘူးလို့ဆိုပါတယ်ခရိုင်ရဲတွေကတော့သူတို့ပိုင်နေမြေအတွင်းအမှုခင်းရော်နေပပောင်ဆောင်ရွက်ပါတယ်
Goodhue County is just based out of Red Wing which is close.
Goodhue ခရိုင်ဟာ Red Wing မြို့နယ်နီးပါတယ်။သူတို့ကလှည့်ပတ်သွားလာရင်လက်တလျှောက်သတိထားကြည့်ပေးပါတယ်။
ဒါကြောင့်ရဲလုံးဝမရှိဘူးလို့တော့ပြောလို့မရပါဘူး
။ American ပြည်ထောင်စုမှာရဲဝန်ထမ်းတွေလိုအပ်နေတဲ့ဆိုပေမဲ့လက်ရှိရဲဌာနတွေမှာရဲဝန်ထမ်း8သိန်းလောက်တာဝန်ထမ်းဆောင်နေကြောင်းရဲဝန်ထမ်းကာဝယ်ဆောက်ရှောက်ရေးအသင်းကြီးကပြောရတယ်။ဒီရေအတွက်ဟာ American သမိုင်းမှာအများဆုံးအရေးအတွက်လည်းဖြစ်ပါတယ်ခင်ဗျာ။စာကျွန်းစာကျန်တွေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါ။မပြောခွန်ချက်ယူပါဝင်အိမ်တွေကစာကျွန်းစာကျန်တွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ။
I appreciate that
သမတ်ထားတဲ့ပုံနဲ့အလွယ်တကူဆွတ်ပြစ်လိုက်ရုံပါပဲ။ဘာမှတိတ်လို့မရှိဘဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့ account တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။ California ကအဓိကမြို့ကြီးတွေဖြစ်တဲ့ Los Angeles, San Diego, San Francisco မြို့တွေမှာဒီ season စတင်မှုမလွယ်ကူသေးပါဘူး။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အစ်စ်ဆွန့်ပြစ်လိုက်တာကြောင့်အဲဒီကနေ carbon dioxide ထဲပိုအနေရှိတဲ့ methane တန်းငွေထုတ်နေပါတယ်လေလူတွေကဒီမီသိန်းတန်းငွေတွေရဲ့15ရာခိုင်နှုန်းဟာစားကျွင်းစားကြံတွေကနေထွက်တာပ
ါ Yes because it means that
ဒီတိုင်းမြေမြုပ်မေးမပြစ်လိုက်ဖဲနောင်နာကမျိုးဆက်တွေလုံးမနေရအောင်တာဝန်ယူဆောင်ရွက်နေတာပ
ါစားကျွင်းစားကြံတွေကိုအခုလိုစနစ်တကျဆွန့်ပြရမှာအတွက်အမှိုက်သိန်းကပိုဈေးတက်လာနိုင်ပါတယ်ကယ်လီဖိုးနီးယားနီးတူအမေရိကအရှေ့မြောက်ဒေသကပြည်နယ်တချို့မှာလည်းစားတောက်ဆိုင်ကစားကျွင်းစားကြံတွေကိုတီးကြဆွန့်ပြဖို့ဆောင်ရွက်ထားတယ်လို့ဗမာပြည်နယ်မှာဆိုရင်တော့အိမ်နိုင်ကဒီစီမင်းကိုလိုက်နာပါ
I think this is important. I think this is a good way.
ဆောက်အကျွင်းကြံတွေကိုအလေအလွတ်မဖြစ်အောင်ဒီအကြောင်းလူတွေသိအောင်ပြောဖို့အရေးကြီးပါတယ်။ဒီအစားအစာတွေဟာမြေကြီးကလာပြီးသူလာခဲ့တဲ့နေရာမှာပြန်ဆွတ်ပြင့်တင်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွင်းစားကြံအမိုက်တွေကိုလက်ခံနိုင်ပါသေးတယ်ခင်ဗျာ။ကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကမှာကော်လိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ် Cynthia ကစားလေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်
မနက်စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းတေးသတင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြတ်နဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်တွေ့ဆုံမင်းမြတ်နဲ့အကြောင်းအရာတွေထဲမှာမူရစီရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်
That I chose my addiction over my kids.
ကလေးတွေကိုဘီယူမဆိုင်တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင်းလွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါရယ်။ရေဒီယိုအစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါတယ်။ဒါကြောင့်ရေဒီယိုစီစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါတယ
်။ We are trying to create
လူမျိုးတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ရေဒီယိုစီစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech တို့ Media အကြံပေး Ryan Conaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ပိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့အခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ကိုအောင်ပြောပြသွားတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့အခုဒီခါသိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်အင်းလေးအတွက်သုတေသနအကြောင်းဖြစ်ပါတယ်ယူနက်စကိုဇီဝဝန်ကျင်ထိန်းသိမ်းရေးတယ်မကပဲအာဆီယံယဉ်ကျေးမှုအမွေနဲ့စည်းမ်းမှာပါပါဝင်နေတဲ့အင်းလေးဒေသရေရှည်တည်တံ့ဖို့သုတေသနပညာရှင်တွေဘာတွေလှုပ်ဆောင်နေကြပါသလဲဆိုတာကိုဂျပန်အန်နိုဝါဘူမိသိပ္ပံနဲ့နည်းပညာဌာနဂျမ်စတက်ကနေပြီးတော့ဒေါက်တာမိုးကျော်သူကိုမေးမြန်းပြီးဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
တိမ်ကောင်းလို့ဖြစ်နေရဆိုပြီးအားလုံးကစိုးရိမ်နေကြပါတယ်ဒီအင်းအေးဒေတာနဲ့ပတ်သက်ပြီးတော့ဒေါက်တာမိုးကျော်သူတို့အင်းအေးဒေတာကြီးမတိမ်ကောင်းအောင်ဒါမှမဟုတ်သူကြေကနာတွေဘာတွေလုပ်နေလဲပြောပ
ြဟုတ်ကဲ့ခင်ဗျာအင်းအေးဒေတာတော့เนาะကျွန်တော်လည်းငငယ်လေးရပါအရန်ကိုပဲဆွဲဆွဲလန်းလန်းကြိုက်ဖြစ်တဲ့ဒေတာကြီးတစ်ခုပါအစာတောက်တော့ဒေတာရဲ့ရှုခင်းတွေပေါ့ပေါ့နော်လူမျိုးတွေရဲ့အနေထိုင်ပုံတွေကြောင့်အဲ့ဒီနောက်မှာနောက်ကျွန်တော်ဘူးဗေဒာကျွန်တော်တို့ကွင်းစင်းလေးလာတဲ့အချိန်မှာဆိုလည်းအင်းလေးဒေတာကိုသွားတယ်ရှမ်ပီကိုသွားတယ်ဆိုတဲ့ဥစားအားလုံးရဲ့လုံနေကြအစင်လာကြီးတစ်ခုပေါ့နော်အဲ့ဒါကြောင့်အဲ့ဒေတာကကျွန်တော်တို့တော့ဆွဲလန်းတာအပြင်ကိုအရန်ကိုနှစ်သက်တဲ့ဒေတာဘူးဗေဒာကတော့အရင်ကတော့ဒီနှစ်တန်းနဲ့ချီပြီးတော့တမိုင်းကြောင့်လေးလာကြတဲ့အချိန်ကနေပြီးတော့အခုကြံခဲ့တဲ့နှစ်20လောက်ကစပြီးတော့ဓာတ်ခွဲတဲ့နည်းပညာတွေကအရန်ကိုတိုးတက်လာတဲ့အခါကျတော့နှစ်10ခန်းလောက်ဒီလိုကျွန်တော်အသေးစိတ်ဓာတ်ခွဲပြီးလေ့လာတဲ့အဆင့်တွေရောက်လာတာပေါ့နော်ဆိုတော့အဲ့လိုတိုက်ဆိုင်လာတဲ့အချိန်မှာကျွန်တော်တောင်းဝန်ပေးတဲ့ဒီသူ့ဖို့ချင်းဆိုင်ရာဒီပညာအသက်ဆန်းနေသူတည်တနာအသက်ဆန်းနေလို့ဖို့ဆိုတဲ့တောင်းဝန်ငါးနှစ်အသေးခံရတဲ့အတွက်ကြောင့်အဲ့ဒီထဲမှာကျွန်တော်တို့ကမြန်မာနိုင်ငံမှာဆိုရင်အင်းလေးဒေတာကိုကျွန်တော်ကလည်းခါရတိဒီနာလောက်ကြအောင်ဆိုပြီးတော့အပေါင်းတင်တဲ့တိုင်မင်းနဲ့အပိုင်းလေးရှိပါတယ်ပေါ့နော်အဲ့တော့ပတ်ဝန်းကျင်ကမှန်ပါတယ်ဒီတိမ်ကောတယ်ဆိုတဲ့ဥစ္စာကလည်းကဘာကြီးရဲ့ပေါ့နော်ပူနွေးလာတဲ့ဥစ္စာတွေနောက်ပြီးတော့ရာသီဥတုအပြောင်းလဲဖောက်ပြန်မှုတွေကြောင့်ရင်းနေတာပေါ့နော်အထူးသဖြင့်2030ခုနှစ်ကအရန်ကိုပြီးတာပါတယ်2030ခုနှစ်မှာကျွန်တော်ရေကြသွားတဲ့ဥစ္စာဆိုရင်ကျွန်တော်ရဲ့အခုပြနေတဲ့ပုံတွေထဲမှာလည်းပါပါတယ်2030ဆိုရင်တုံညအမှတ်အောက်ကိုရောက်လဲဆိုတော့ကံရဲ့နေရာဒေသတော်တော်များများရေမရှိတဲ့အဆင့်လောက်တွေကျွန်တော်ရောက်သွားခဲ့ပါဆိုတော့အဲ့ဒါမျိုးကလည်းနောက်ဘယ်လောက်ကြာရဲ့နှစ်စိတ်ပြီးတော့ဘယ်လောက်လောက်ဖြစ်လာအောင်မလဲဆိုတဲ့ဟာလေးစိတ်ပူရဲ့ပိုင်းလည်းရှိတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမြေပညာအသက်စားနဲ့ပတ်ဝန်းကျင်ညဉ့်ညမ်းလာတဲ့ဥစ္စာတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်အသေးစိတ်ကြက်ခွဲပြီးတော့လေ့လာရဲဆိုတဲ့ဥစ္စာတွေကိုကျွန်တော်စပြီးပြင်ဆင်လာခြင်းဖြစ်ပါတယ
်ဆရာဒီလိုလေ့လာတဲ့အခါမှာပေါ့နော်ဒီအင်းလေးကံကပထမဦးဆုံးစိုးရိမ်စရာအချက်ကဘာလဲအရင်ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျကြံခဲ့တဲ့နှစ်30လောက်အတွင်းမှာပေါ့နော်ရှိခဲ့သူတည်တနာမှတ်တမ်းတွေရပြောရရင်တော့ကျွန်တော်ကလည်းအင်းလေးကိုသူတည်တနာအဓိကလုပ်တဲ့သူမဟုတ်ပဲနဲ့ဒီ240နီးပညာအနေမှာဓာတ်ခွဲတဲ့နီးပညာအနေမှာတစ်ဆင့်ပညာနဲ့ဥစ္စာကိုလေ့လာကျင်တာဆိုတဲ့အပိုင်းဆိုရင်ပြန်ကြည့်လိုက်တဲ့အခါမှာလူဦးရေတိုးတက်လာတဲ့ကိစ္စရေကန်ကြီးကကြီးမလာဘူးအဲ့ဒီပြင်မှာဒီရာသီဥတုတွေရဲ့အပြောင်းအလဲကြောင့်မို့လို့ရေကဘယ်လိုခေါ်မလဲနည်းလာတဲ့အပိုင်းတွေကံကကျင်းလာတဲ့အပိုင်းတွေတချို့ဆောက်ထားတဲ့ရာဆိုသုံးပုံလုံးလောက်အထိအောင်ကျင်းလာတယ်ဆိုတဲ့ထောက်ထားရေးလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးကျင်းလာတဲ့အချိန်မှာလူဦးရေတိုးလာတဲ့အပိုင်းရှိတယ်ပြီးတော့ဒီနိုင်ငံတကာကနေအလဲပတ်လာရောက်တဲ့ခီးတယ်ရရမ်းများတယ်ပြီးတော့ဒီခီးတယ်များလာတယ်ဆိုရင်တိုးရစီနေထိုင်မှုတွေများလာမယ်ခီးသွားလာတဲ့အတွက်ကြောင့်မလို့မော်တော်ဘုတ်တွေနဲ့အသွားလာတွေရမ်းများလာညဉ့်ညမ်းလာပေါ့နော်အဲ့တော့ရေကနည်းလာတယ်လူတွေများလာတယ်သုံးလာတယ်အပြင်ပြီးတော့နောက်ရေကြီးတဲ့ဟာတစ်ခုอ่ะပေါ့နော်ဘေးပတ်လည်တောင်တွေကနေပြီးတော့ကျလာတဲ့နေတွေပေါ့နော်အဲ့ဒီနေတွေကထိုင်လာတဲ့အတွက်ကြောင့်မလို့ဒီအင်းလေးကန်ရဲ့အထက်ကရေဒုထက်ကိုမြေအောက်မှာရှိတဲ့မြေဒုကလည်းပုံပုံပြီးများလာတဲ့အပိုင်းရှိပါတယ်ဒီကြီးကနောက်တစ်ခုတစ်တော်တွေပေါ့နော်တစ်တော်ကမြန်မာပြည်တစ်ခုလုံးကြံခဲ့တဲ့နှစ်40လောက်30လောက်အတွင်းမှာအရန်ကိုပြုံးပြီးရဲ့ဒီမှာဒီအင်းနေဒေတာကတစ်တော်တွေရဲ့ပြုံးပြီးမှုကလည်းဆိုပါတယ်အဲ့တော့အားလုံးခြုံလိုက်တဲ့အခါကျတော့ညဉ့်ညမ်းမှုကြီးကဖြစ်လာတယ်ပေါ့နော်ပြီးတော့တခါအညီကြီးစွန့်တဲ့ဥစ္စာလည်းအားလုံးကြည့်ကြတဲ့အချိန်အင်းနေကန်ထဲမှာမိန်လာစနစ်ဆိုတဲ့ဟာမျိုးစနစ်ကြီးကထားတာမဟုတ်ဘူးဒီရေကန်ကြီးကိုပဲတုံးနေတဲ့အတွက်ကြောင့်မို့အညီကြီးကများလာတဲ့အချိန်မှာအောက်ဆီဂျင်နည်းလာတဲ့အချိန်မှာငါးတွေလည်းထိခိုက်တယ်ဒီရေကိုတုံးနေတဲ့လူတွေအတွက်လည်းကျန်းမာရေးထိခိုက်နေဆိုတဲ့အပိုင်းကြီးအထောက်ထားတဲ့ညာကြီးတွေရှိတယ်
ဆရာအဓိကတဘာဝပတ်ဝန်းကျင်ညဉ့်ညမ်းတာပေါ့နော
်ဟုတ်ပါတယ်
ဒီတော့ဒီတဘာဝပတ်ဝန်းကျင်ညဉ့်ညမ်းတာအတွက်ပေါ့သုတေသနပညာရှင်တွေနဲ့ဘာတွေလုပ်ပေးနိုင်ပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကလုပ်ပေးနိုင်တဲ့ဥစ္စာပေါ့နော်အခုလောလောဆယ်ပြင်ထားတဲ့ပြင်ထားတယ်ဆိုတော့ပြောရရင်တော့ကျန်ခဲ့တဲ့6-9မိနစ်လောက်တည်းပြင်ထားတဲ့ကိစ္စပါဘယ်လိုပုံလဲအကြောင်းအကျောင်းအစင်မသိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့အစိုးရရဲ့အထောက်ပံ့ငွေရဖို့အတွက်ပြင်ဆင်တဲ့အပိုင်းမှာလည်းနည်းနည်းနှောင့်နှေးနေတဲ့အပိုင်းတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်ကြားနေရပါကျွန်တော်ပြင်ဆင်ထားတဲ့ဘိုင်းကဘယ်လိုလဲဆိုတော့အခုချိန်ဒီရှိခဲ့ရတာရေကန်ရဲ့အနှံ့မှာဒီရေရဲ့နမူနာယူတယ်ပြီးတော့ရေကန်ရဲ့အောက်ခြေကအနယ်ရဲ့တိမ်တိမ်ပဲရှိတာပေါ့နော်ပြောရရင်တော့ဒီစင်တီမီတာ20 25လောက်ပဲရှိတဲ့နမူနာလေးတွေကိုအနယ်လေးတွေကိုယူလိုက်တယ်ယူပြီးတော့မှအဲ့ဒါတွေကိုဓာတ်ခွဲစမ်းသပ်ပြီးတော့ပြောတာပါအဲ့ဒီမာရင်ကိုပဲကျွန်တော်တို့ကဒီရေကတောက်သုံးတဲ့ဟာမှာအညေကင်းတဲ့အဆင့်ကိုမမီရဲ့ပိုးဘက်ဘက်တီးရီးယားတွေရှိနေဆိုတဲ့ဟာမျိုးတွေတည်တည်ကြာကြာကြီးပြနေရတယ်ပြီးတော့မှဒီရေကန်ကြီးကပထဝီအနေထားရတွက်ချက်မှုတွေအရရေကန်ရဲ့ရေရှိတဲ့နေရာကလာမယ့်နှစ်900ဆိုရင်တိမ်ကောင်းမယ်ဒီရေကန်ရဲ့ဘေးဘက်ကရေအတက်ကျရှိတဲ့နေရာတွေကပေါ့နော်ဆိုထိုင်းတဲ့နေရာတွေလာမယ့်နှစ်120မှာအဲ့နေရာတွေကပျောက်ကွယ်သွားမယ်ဆိုတဲ့လောက်ကြီးမှန်းကြီးပြီးရှိလာပါတယ်အဲ့တော့ခုနမေးတဲ့မေးခွန်းကိုပြန်ကောက်မယ်ဆိုရင်ကျွန်တော်တို့ကဒီကုနာပြောတဲ့25စင်တီမီတာဆိုတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့က10မီတာကနေပြီးတော့မီတာ100လောက်အထိကိုကျွန်တော်တို့ကအရန်ကိုအရည်သွေးကောင်းမွန်တဲ့ဒီလွန်တွင်းတူးတဲ့ဤပညာနဲ့ကျွန်တော်တို့ကတူးယူမယ် တူးတူးပြီးတော့မှအဲ့ဤပညာနဲ့ပဲဓာတ်ခွဲတာတွေပေါ့ဆိုတော့မီလီမီတာစကေးလောက်ကြည့်လို့ကျွန်တော်အသေးစိတ်ဓာတ်ခွဲမယ်ဆိုတော့ပြောရရင်တော့တစ်ဆယ်ကနန်းလောက်ကြည့်မှအပြောင်းလဲဖြစ်တဲ့ဒီတိုးပွားလာတဲ့ငင်းညမ်းလာတဲ့အခြေအနေတွေအကုန်လုံးကိုအသေးစိတ်ပြောပြနိုင်တဲ့အနေအထားမျိုးလောက်ကြည့်လို့ကျွန်တော်သူ့လက်နာလို့ကိုမှန်ထားပါတယ်ပြင်ဆင်ထားတယ်ပေါ့နော်
ဒီလိုမျိုးပေါ့နော်သူတေသနာတွေလုပ်ပြီးတော့အင်းလေးကံအတွက်ကိုဟိုကစဉ်းစားနေတယ်ဆိုတော့လောလောဆယ်ဒီအင်းလေးကံကြီးအခုသဘာဝပေါ်မှာကျင့်ညမ်းနေတဲ့ဟာနဲ့ပတ်သက်ပြီးတော့တားဖို့ရှိဖို့ပေါ့နော်ဘာတွေပြုပြင်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရဲ့သူတေသနာရလကနေကတော့ပမာဆုံးအစင်ကအထောက်ထားအပြည့်စုံနေပေါ့နော်ကျန်ခဲ့တဲ့နှစ်50ကျန်ခဲ့တဲ့နှစ်40ကျန်ခဲ့တဲ့နှစ်30 20 10နှစ်အတွင်းမှာဘလောက်တောင်မှဒီကံတွင်းမှာရှိရဲ့နေရာဒေသပေါ်မူပြီးပြီးတော့နော်ကံရဲ့မြောက်ဖက်ပြကံရဲ့အလဲကံရဲ့အနောက်ဖက်ကံရဲ့တောင်ဖက်ဆိုတဲ့နေရာမျိုးတွေမှာညဉ့်ညမ်းတဲ့ဟာတွေတက်ပြီးပွားလာတဲ့ဆိုတဲ့ဥစ္စာကိုထောက်ထားတဲ့အသေးစိတ်ပြောပြနိုင်ဆိုတော့အဲ့လိုပြောပြနိုင်ပြီဆိုရင်အဲ့ဒီကာလတွေအတွင်းမှာဒီကံကြီးမှာရှိရဲ့လူတွေနေထိုင်မှုပေါ့သဘာဝရာသီဥတုကြောင်းလဲမှုတွေရဲ့အခြေအနေနဲ့ဆက်ဆက်ပြီးစဉ်းစားပြီးရင်နောက်မှာကျွန်တော်တို့ဒီနယ်အစိုးရပြီးရင်ဒီတောင်စုအစိုးရတွေအထူးအသေးစိတ်အစီရင်ခံတဲ့ဟာမျိုးလုပ်ပေးနိုင်မယ်ပေါ့နော်အဲ့ဒါအပြင်ပေါ့နော်ကျွန်တော်တို့ပြောပြီးလုပ်ဖြစ်တဲ့အပိုင်းတစ်ခုကတော့အများလည်းသိကြပြီးသားပါဒီကြံခဲ့တဲ့ NLD အစိုးရလက်ထက်မှာဒီနိုင်ငံတော်အတိုင်းအမြင်ခံရဲ့မြစ်တာရခိုင်ကျက်နဲ့ဒီနိုင်ငံအစိုးရပြီးတော့ဂျိုက်ကားနေပြီးတော့မှဓာတ်ရိုက်ပဲပေါ့နော်အင်းလီကန်ဒေတာကြီးရဲ့ရင်းဝင်ရည်လဲဒေတာတွေခုမျိုးကောင်းမွန်ဖို့ဆိုပြီးတော့စီမံကိန်းကြီးကိုကျွန်တော်ဒီဂျပန်နိုင်ငံရဲ့ကမ္ဘာလုံးမှာလိုက်ပြီးအကူအညီပေးနေတဲ့ဒီပစ်တောဆိုင်ရာကျွမ်းကျင်လူတွေပေါ့နော်အဲ့ထက်ကဥဆောင်မှုတယောက်ကတော့ကျွန်တော်မိတ်ဆွေကြီးပါကျွန်တော်တို့အဲ့ဒါကြောင့်လည်းတွေ့ပြီးလုပ်ဖြစ်တဲ့အပိုင်းကြီးရှိပါဆိုသူတို့ကနေပြီးရေဝေရေလက်တာတိုးတက်ဖို့ဆိုပြီးတော့ဒီအထူးသဖြင့်တော့အနောက်ဖက်နဲ့အနောက်မြောက်ဖက်မှာရှိတဲ့တောင်ရောတွေကနေပြီးတော့ဒီအနေနဲ့ဒီစုပုံကြတဲ့ဟာကိုကြော့ချဖို့ဆိုပြီးတော့တိုင်းထွာမှုတွေဖေးစီပြီးလုပ်တယ်လုပ်ပြီးရင်နောက်မှာအဲ့ဒါကိုတားဆီးဖို့အတွက်ပေါ့နော်ဒီစကားလိုပုံစံမျိုးတွေညီပညာရေးနဲ့လုပ်ဖို့ဟာတွေကောင်းမွန်အောင်ပြင်ဆင်တဲ့အပိုင်းတွေကိုစလုပ်ဖြစ်နေတယ်လို့သိနေပါတယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိုက်ပန်တဲ့ညီပညာကဏ္ဍကိုဒီမှာပဲညံ့လိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တော်ခွင့်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA Radio အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့သတင်းအကြီးအကျယ်ကိုတင်ပြပေးခြင်းပါတယ်ကချင်လွတ်လပ်ရေးအဖွဲ့ GIO ဌာနချုပ်ရှိရာလိုင်ဇာမြို့အနီးမုံလိုက်ခက်စစ်ဆောင်စခန်းကိုတင်းလာနေညာကစစ်ကောင်စီတပ်ကတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူ30နီးပါးသေဆုံးခဲ့ရတဲ့ဖြစ်စဉ်ဟာစေရာဇဝတ်မှုမြောက်ကြောင်းကျွမ်းကျင်သူတွေရဲ့လေ့လာချက်နဲ့မျက်မြင်သက်သေတွေကိုကိုးကားပြီး Amnesty International လူအခွင့်အရေးအဖွဲ့ကအောက်တိုဘာ23ရက်နေ့ကအစီအစဉ်ထုတ်ပြန်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဟွန်ဆင်နဲ့ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါရုဟာမြန်မာနိုင်ငံကိုပူးတွဲလာရောက်လဲပတ်ဖို့သဘောတူထားကြောင်းဟွန်ဆင်ရဲ့ကမ္ဘောဒီးယားပြည်သူ့ပါတီကအောက်တိုဘာ17ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ကမ္ဘောဒီးယားကိုအလဲရောက်နေတဲ့ဆဆာကာဝါနဲ့ဟွန်ဆန်တို့တွေ့ဆုံပြီးတဲ့နောက်အခုလိုသဘောတူညီမှုရရှိခဲ့ကြပြီးမြန်မာနိုင်ငံအခြေအနေတိုးတက်စေခြင်းနဲ့ဂျိုးပန်းအာထုံးမှုတွေနဲ့ဆက်ဆောင်မှုတွေကိုနှစ်ဖက်စလုံးကဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုဘယ်တော့သွားမလဲဆိုတာနှစ်ဖက်စလုံးကမကြေညာသေးပါဘူး။ Israel နဲ့ Hamas ပြည်ပကအတွင်တိုက်ခိုက်မှုတစ်ခုကြောင့် Lebanon တောင်ပိုင်းမှာသတင်းပေးပို့နေတဲ့ Writer သတင်းတောက်တူသေဆုံးသွားပြီး Writer ကနောက်ထပ်သတင်းတောက်နှစ်ယောက်အပါအဝင်အခြားလူအများအပြားလည်းဒဏ်ရာရရှိခဲ့ကြတယ်လို့ writer ရဲ့ပြောခွင့်ရှိသူက VOA ကိုပြောပါတယ်။ Lebanon တောင်ပိုင်းမှာ writer သတင်းအဖွဲ့ကနေပြီးတော့တိုက်ခိုက်ရဲကူရီလုံနေတော့မှာအခုလိုမျိုးတိုက်ခိုက်ခံရတာဖြစ်ပါတယ်ခင်ဗျာ။စနေနေ့မနက်ခင်းသတင်းအကျဉ်းချုပ်တွေပဲဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ရုပ်သံအဖြစ်နဲ့ထုတ်လွှင့်ခဲ့တာပါ။ကျွန်တော်တို့ရဲ့ VOA ကထုတ်လွှင့်ပြီးသမျှသတင်းတွေ Video File တွေကို Internet စာမျက်နှာလာကြည့်ကြတယ်ဆိုရင်တော့ burmese.voanews.com ဆိုတဲ့စာမျက်နှာမှာဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်ခင်ဗျာ။မြန်မာပြည်သူပြည်သားအားလုံးနဲ့တကွသောရရှင်အပေါင်းဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ကျွန်တော်ကတော့အစီအစဉ်တွေကိုတောင်းယူတင်ဆက်ခဲ့တဲ့ညဝင်းအောင်ဖြစ်ပါတယ်ခင်ဗျာ။